Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးရညတညဖြစ်ပါစေခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် View American အတန်းကနေ2022ခုနှစ် November 20ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9 meter 1925 30နဲ့ Island meter 190ပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါဒီရန်ခင်ကြပါစေခင်ဗျာဒီကနေ့ညဘက်သတင်းတွေထဲမှာ CIA ဒုတိယညွှန်ကြားရေးမှူးနဲ့ထိုင်းဝန်ကြီးချုပ်တို့မနေ့ကတွေ့ဆုံဆွေးနွေးတာမှာမြန်မာနိုင်ငံနဲ့ပတ်သက်တာလည်းပါတယ်ဆိုတဲ့သတင်းနဲ့အတူအရှေ့လက်ပိုင်းဒေသလုံခြုံရေးအမေရိကန်ကထပ်ပြီးကြေပြုလိုက်တာသတင်းပြောင်းနေတဲ့တရုတ်တင်းနေမဲ့ကိစ္စဒင်းနေအကျော်အမော်တွေဖိအားပေးပြောဆိုနေကြတာစတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညူနဲ့ကျွန်တော်ကျော်သိပြပြပါမယ
်ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့ဆရာနာသိမ့်မှုကိုစန့်ကျင်တဲ့သူတွေရဲ့နေအဆောင်တွေကိုစစ်ကောင်စီဘက်ကချိတ်ပိတ်သိမ်းဆီးနေတာနဲ့ပတ်သက်ပြီ
းအခုနေနဲ့မြေဆောင်ရပြီးထင်ရလုံနေတဲ့အကျန့်ဖက်အဖွဲ့ကြီးပဲလေသူတို့ကတော့သူတို့ထင်တာသူတို့လုံနေတာအခုနေနဲ့ညီချင်းမညီချင်းကတော့ဘာမှစဉ်းစားစရာအကြောင်းလည်းမရှိပါဘူ
းရေဦးတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမြင့်ထေပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုအပတ်စဉ်ထုတ်လွှင့်ပေးနေကြဒုသန်းစီစဉ်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကြောင်မီးသွေးအသုံးပြုမှုလျှော့ချဖို့သဘောတူညီချက်အပေါ်မှာအိန္ဒိယရဲ့တုံ့ပြန်မှုပါဝင်တပတ်တွင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစည်းအဝေးတွေနောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစည်းအဝေးစတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုသားညင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ရှိလေပဲဒေသလုံခြုံရေးအမေရိကန်ရဲ့တန်ရေးထံဟာခိုင်မာပြီးတည်ကြပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီကနေ့ပြောပါတယ်ဘာရီးနိုင်ငံမနာမာမြို့မှာကျင်းပတဲ့မနာမာ dialogue လို့ခေါ်တဲ့အရှေ့လက်ပိုင်းဒေသလူမျိုးရင်းဆိုင်ရာဆွေးနွေးပွဲမှာဝန်ကြီး Austin ကအဲ့လိုပြောတာပါဒေသတွင်းတာဝန်ရှိသူတွေဟာအမေရိကန်ရဲ့ခိုင်မာမှုနဲ့ပတ်သက်ပြီးစိုးရိမ်နေကြတာပါအထူးသဖြင့်တော့အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်တခုရောက်ဖို့ကြိုးစားနေတာနဲ့အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေရုတ်သိမ်းခဲ့တဲ့အခြေအနေတွေကြောင့်ဖြစ်ပါတယ်ဒါပေမဲ့မကြာသေးခင်လတွေအတွင်းအီရန်ရဲ့လုပ်ရက်တွေကအားတဆရာမကောင်းလာပါဘူးအထူးသဖြင့်တော့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုတိုးချဲ့နေတာကြောင့်မလို့ဝန်ကြီး Austin ကပြောပါတယ်ဒါပေမဲ့လည်းအမေရိကန်ကဘာတွေလုပ်နိုင်စွမ်းရှိတယ်ဆိုတာမိတ်ဆွေတွေရောရန်သူတွေပါသိကြပါတယ်လို့လည်းဝန်ကြီး Austin ကဆိုပါတယ်တမရဘိုင်ဒန်ရဲ့အဆိုအရမှာတိုင်ငင်းတမန်ငင်းနီလန်းဟာပြဿနာတွေကိုဖြေရှင်းရေးပထမဆုံးနီလန်းဖြစ်တာကြောင့်တမန်ငင်းနီလန်းနဲ့အဖြေတစ်ခုကိုအမေရိကန်ကရှာဖွေသွားနိုင်ခြင်းရှိပါတယ်လို့လည်းဝန်ကြီး Austin ကဒီကနေ့ပြောပါတယ်လက်နက်သုံးဖြေရှင်းတဲ့နီလန်းတစ်ခုတည်းနဲ့ကဘာကြီးအတွက်ထာဝရငြိမ်းချမ်းရေးမရနိုင်ဘူးလို့အမေရိကန်သမ္မတဟောင်း Dwight Eisenhower ကပြောခဲ့တာကိုလည်းဝန်ကြီး Austin ကကိုးကားပြောဆိုခဲ့ပါတယ်
အော်ဂွန်ပြည်နယ်ပေါ့ပလန်မြို့လေကောင်မှာတောက်ကြညာကဖြစ်ခဲ့တဲ့ဆနပြပွဲတစ်ခုကိုရုံးစံခမ်းမှုဖြစ်နေရဲတပ်ဖွဲ့ကတတ်မှတ်ထားပါတယ်။ Wisconsin ပြည်နယ်ကနိုရှာမှာ2020ပြည်နှစ်တုန်းကဆနပြပွဲတစ်ခုတွင်လူနှစ်ဦးကိုတနက်နေ့ပြတ်တက်ခဲ့ပြီးတော့နောက်တစ်ဦးကိုဒဏ်ရာရအောင်လုပ်ခဲ့တဲ့စေကျော်သက်ရွယ်လူငယ်မှာအဖြစ်မရှိတဲ့ကြောင်းဂျူရီလူကြီးဖွဲ့ကတောက်ကြနေမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ပေါ့ပလန်မြို့မှာကံွက်ဆနပြမှုတွေဖြစ်တာပါ။လူ200လောက်ပါတဲ့ဆနပြပွဲတွင်မှာဘရင်းပေါက်တွေကိုရိုက်ခွဲတာရဲတွေကိုပစ္စည်းတွေနဲ့ပစ်ပေါက်တာပြင်တရားရေးဌာနကိုမိရှုဖို့ပြောဆိုခဲ့ကြပြီးတဲ့နောက်ရုံးဆန်ခမ်းမှုအဖြစ်နဲ့ရဲကကြေညာခဲ့တာလို့ဒေသခံရုပ်သံသတင်းဌာနတစ်ခုကထုတ်လွှင့်ပါတယ်တရားဝန်ဆုံးဖြတ်ချက်ထွက်ပြီးဖြစ်ခဲ့တဲ့အခုဆန္ဒပြပွဲဟာ2020ပြည့်နှစ်ကကနုရှားမြို့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲနဲ့ဆက်စပ်နေတာပါ2020ပြည့်နှစ်နွေရာသီတွင်တော့ကနုရှားမြို့မှာ Black Lives Matter ဆန္ဒပြပွဲတစ်ခုတွင်လူမဲမျိုးသား Jacob Blake ကိုကနုရှားမြို့ရဲတပ်ဖွဲ့ဝင်လူဖြူရဲတူကပြတ်တက်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲကြီးတစ်ခုဖြစ်ခဲ့ပါတယ်Wisconsin ပြည်နယ်နဲ့ Indigenous Illinois ပြည်နယ် Antioch မြို့မှာနေထိုင်တဲ့ Kai Ruthenhouse က AR-15 တက်ခိုက်ရေးရိုင်ဖယ်တနက်ယူပြီးတော့ကနိုရှာမြို့ဆနပြပွဲကိုတွားခဲ့ပြီးတဲ့နောက်ဆနပြသူတချို့နဲ့ချင်းများပြီးတော့သူ့မှာပါတဲ့တနက်နဲ့ပြစ်တာမှာလူနှစ်ဦးသေဆုံးပြီးတော့တဦးကပြင်းထန်ဒဏ်ရာရသွားတာပါအဲ့ဒီဖြစ်ရက်အတွက်လူသတ်မှုပါဝင်ဆွဲချက်5ခုနဲ့သူ့ကိုတရားဆွဲဆိုခဲ့ပြီးတော့တောက်ချာနေမှာတော့ဂျူရီလူကြီးအဖွဲ့ကဆွဲချက်5ခုလုံးအတွက် Ruthenhouse မှာအပြစ်မရှိတဲ့အကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကျန်းမာရေးကောင်းမွန်ပြီးတာဝန်ထမ်းဆောင်မှုအသင့်လျော်တဲ့အခြေအနေမှာရှိတယ်လို့ပုံမှန်ကျန်းမာရေးစစ်ဆေးမှုလုပ်ပြီးတဲ့နောက်သူ့ရဲ့ဆရာဝန်ကပြောပါတယ်သမ္မတဘိုင်ဒန်ဟာအသက်88နှစ်အရွယ်သမ္မတဘိုင်ဒန်ဟာကျန်းမာကြံ့ခိုင်ဆက်ရှိပြီးသမ္မတတာဝန်တွေကိုအော်မြင့်ထမ်းဆောင်နိုင်မှုအသင့်လျော်တဲ့အခြေအနေမှာရှိပါတယ်လို့အင်ဂျီရိုဆေးဘက်ပညာရှင်ကေဗင်အိုကွန်နော့ကပြောတဲ့အကြောင်းအင်ဂျီရိုထုတ်ပြန်ချက်မှာဖော်ပြထားပါတယ်သမ္မတဘိုင်ဒန်ဟာဒီကနေ့မှာတော့အသက်86နှစ်ပြည့်ပြီဖြစ်ပြီးတောက်ကြနေကြမှာရေးစစ်ဆေးမှုအတွင်းဥမာကြီးကင်ဆာရှိမရှိစစ်ဆေးတဲ့ချိန်သူ့ရဲ့သမရအာနာနဲ့လုပ်ပိုင်ခွင့်တွေကိုဒုသမရကမလာဟဲရစ်ကိုခိတ္တလွှဲပြောင်းပေးခဲ့ရပါတယ်။အ အရီဦးမကြီးကင်ဆာရှိမရှိစစ်ဆေးတာကမေဇေးပေးပြီးစစ်ဆေးရတာမို့ဒုသမနာကိုအာဏာလွှဲပေးထားရတဲ့အတွက်လက်ရှိဒုသမနာကမလာဟဲရစ်စ်ဟာအမေရိကန်ပြည်တော်စုရဲ့ပထမဆုံးအမျိုးသမီးသမ္မတအဖြစ်အချိန်ပိုင်းလေးဖြစ်သွားခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာဆေးလိနဲ့ဆေးရွက်ကြီးထုတ်ကုန်တွေကိုသုံးဆသူမဟုတ်တယ်လို့အရက်လည်းမတော့ပဲတပတ်ကို၅ချိန်၄ချိန်ခန့်လုပ်တယ်လို့ဒေါက်တာအိုကွန်နော့ကပြောပါတယ်။မေလန်ပြည်နယ်ဘက်သစတာအရက်ကဝေါ်ဒရီစစ်ဆေးရုံမှာဂျမားရေးစစ်ပြီးပြန်ထွက်လာတဲ့အချိန်သမ္မတဘိုင်ဒန်ကသူနေလို့ထိုင်လို့သိတ်ကောင်းတယ်လို့ပြောခဲ့ပါတယ်
။ချစ်ချပပအမေရိကန်ဖွဲ့စည်းပုံပထမအချိန်ပုံနှိပ်စာကိုနယူးယောက်မှာလုပ်တဲ့စောက်ပီလေးလိုက်ပွဲမှာဒေါ်လာ 43.2 တန်းနဲ့ရောင်းချလိုက်ရပါတယ်။ဒါဆိုတော့မှတ်တမ်းထောက်ထားတစ်ခုဒါမှမဟုတ်စောက်တအုပ်အတွက်လေးလံပွဲတစ်ခုမှာအများဆုံးရတဲ့စံချိန်ဖြစ်သွားပါတယ်။လီလံဝယ်ယူတဲ့ The Hague Farm Manager ဖြစ်တဲ့ Kenneth Griffin ဟာဒီမှတ်တမ်းစာကိုအများပြည်သူကြည့်ရှုနိုင်ဖို့အတွက်Arkansas ပြည်နယ် Bentonville ကဒီ Crystal Bridge American အနုပညာပြတဲ့ကိုငှားရမ်းထားမှာဖြစ်တယ်လို့ South Bay ကတောက်ကြနေမှာကြေညာပါတယ်။ American နိုင်ငံသားအားလုံးရဲ့အခွင့်အရေးကိုဖော်ပြထားတဲ့ဒီ American ပြည်တော်စုရဲ့ဖွဲ့စည်းပုံဟာရှားပါးတဲ့ထောက်ထားဖြစ်ပြီးတော့အားလုံးရဲ့မျှော်လင့်ညီမှန်းချက်ဖြစ်တယ်လို့လည်း Griffin ကသူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါကြောင့်လည်း American နိုင်ငံသားအားလုံးနဲ့အများပြည်သူလည်းရောက်ကြည့်ရှုနိုင်ဖို့ညီမှန်းတာဖြစ်တယ်လို့လည်းသူကရေးထားပါတယ်။Crystal Bridge ပြတဲ့ရဲ့ဘုတ်ဖွဲ့အကြီးကြီးဖြစ်တဲ့ Olivia Walton ကလည်းအမေရိကန်သမိုင်းမှာအရေးကြီးဆုံးဒီလိုအထောက်အထားတစ်ခုကိုသူတို့ပြတဲ့မှာပြသနိုင်တဲ့အတွက်ဂုဏ်ရတယ်လို့ပြောပါတယ်။ဒီပြတဲ့ကတော့ Walmart ဆတီထောင်တဲ့ Sam Walton ရဲ့သမီးဖြစ်သူ Alice Walton က2011ခုနှစ်မှာတီထောင်ခဲ့တာဖြစ်ပါတယ်။အခု Griffin ဒီလန်ဆွေးဝယ်ခဲ့တဲ့ဒီအထောက်အထားဆိုလို့ရှိရင် American ဖွဲ့စည်းပုံကိုပထမဆုံးအကြိမ်ဖြစ်တဲ့ပုံနှိပ်မှတ်တမ်းတင်ထားတာ73ခုတည်းကတစ်ခုဖြစ်တယ်လို့ပဲ။အဲ့ဒီပုံနှိပ်မှတ်တမ်းဟာလည်းပုဂ္ဂလိကပိုင်ဆိုင်မှုဖြစ်ကနှစ်ခုပဲကြာမတော့တယ်အခုမှတ်တမ်းကိုတော့ဥယျာဉ်ရောင်းဝယ်မှုလုပ်ငန်းရှင်ကြီးတူဖြစ်တဲ့ S Howard Goldman ဆိုသူက1988ခုနှစ်မှာဒေါ်လာ 36,500 နဲ့လီလံဆွဲဝယ်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ
ဘီယူအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာလိုက်တိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ week စနေညပဲ့တွေကိုဆက်ပြီးပြောပြနေပါတယ်အမေရိကန်ဘိုးထောက်လန်းရေးအေဂျင်စီ CIA ဒုတိယအကြီးအကဲနဲ့ထိုင်းဝန်ကြီးချုပ်တို့တောက်ကြနေကဘန်ကောက်မြို့အစိုးရအိမ်တော်မှာတွေ့ဆုံခြင်းတွင်ဆွေးနွေးကြတဲ့ကိစ္စရပ်တွေထဲမှာမြန်မာလူမျိုးရေးအခြေအနေနဲ့ထိုင်းနိုင်ငံကလူသားစာနာမှုအကူအညီပေးနေတဲ့အခြေအနေတွေကိုပါထည့်သွင်းဆွေးနွေးခဲ့ကြတယ်လို့ထိုင်းအစိုးရရဲ့သတင်းချင်းမြစ်တွေကိုကိုးကားပြီးဘန်ကောက်ပို့သတင်းစာမှာရေးထားပါတယ်။ဝန်ကြီးချုပ်ပရာယုတ်ချန်ဒိုချာနဲ့ CIA ဒုတိယညွှန်ကြားရေးမှူးဒေးဗစ်ကိုဟင်တို့ဟာကြိုတင်ကြေညာမှာပဲတောက်ကြနေမနဲ့9နာရီခွဲလောက်ကထိုင်းအစိုးရအိမ်တော်မှာ45မိနစ်လောက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သတင်းချင်းမြစ်တစ်ခုကိုကိုးကားပြီးဘန်ကောက်ပို့ကရေးပါတယ်။အဲဒီတွေ့ဆုံမဲ့ကိုသတင်းမီဒီယာတွေတက်ရောက်သတင်းယူခွင့်ပိတ်ပင်ခဲ့ပါတယ်။မစ္စတာကိုဟင်းနဲ့ဝန်ကြီးချုပ်ပရာယုတ်တို့တွေ့ဆုံခဲ့တယ်ဆိုတာထိုင်းနိုင်ငံလူမျိုးရေးကောင်စီတွင်မှုချုပ်ဗိုလ်ချုပ်ကြီးစူပော့စ်မာလာနီယုံကတောက်ကြနေနှောင်းပိုင်းမှာအတည်ပြုခဲ့ပြီးမြန်နိုင်ငံနဲ့တခြားအာဆီယံနိုင်ငံတွေကြားလူမျိုးရေးဆိုင်ရာဆက်ဆံမှုအားကောင်းရေးအဓိကဆွေးနွေးခဲ့ကြတာလို့ပြောပါတယ်။ထိုင်းနိုင်ငံကို CIA အကြီးအကဲတကူတစ်နှစ်တစ်ကြိမ်လာရောက်တာပုံမှန်ကိစ္စတစ်ခုဖြစ်ပြီးတည်င်းအချက်လက်ပြလဲဖို့နဲ့အမေရိကန်နဲ့ထိုင်းထောက်လွှဲရေးအဖွဲ့တစ်ခုအကြားပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့ဖြစ်တယ်လို့ဗိုလ်ချုပ်ကြီးမာလာနီယုံကပြောပါတယ်။မစ္စတာကိုဟင်ဟာထိုင်းနိုင်ငံကနေရှစ်တောင်ချာဒေသတဲကနောက်ထပ်နိုင်ငံတစ်ခုကိုလည်းသွားဖို့ရှိတယ်လို့သတင်းရင်းမြစ်ကိုကိုးကားပြီးဘန်ကောက်ပို့စ်မှာရေးထားပါတယ
်။အမေရိကန်ပြည်တော်စုမှာအသက်18နှစ်နဲ့အထက်ကို COVID-19 အားဖြစ်ကာကွယ်ဆေးထိုးဖို့အမေရိကန်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC အကြံပေးပုတ်ဖွဲ့ကမနေ့တောက်ကြနေတော့ကတင်ကြီးတဲ့ဆုံးဖြတ်ပေးလိုက်ကြပါတယ်။အသက်50အထက်လူအလုံးလည်းအားဖြစ်ကာကွယ်ဆေးထိုးကြဖို့ CDC ကတိုက်တွန်းထားတာပါ။အမေရိကန်နိုင်ငံတွင်းအရွယ်ရောက်ပြီးသူအလုံး Pfizer နဲ့ Moderna COVID အားဖြစ်ကာကွယ်ဆေးထိုးကိုအရေးပေါ်သုံးရပြုတယ်လို့အမေရိကန်အစာနဲ့စီးဝါဌာန FDA ကလည်းထုတ်ပြန်ခဲ့ပြီးတဲ့နောက် CDC ကလည်းအခုလိုထုတ်ပြန်လာတာဖြစ်ပါတယ်။ Moderna နဲ့ Pfizer Biotech ဒီအားဖြစ်ကာကွယ်ဆေးတွေကိုတချို့ကိုပဲခွင့်ပြုထားခဲ့တာဖြစ်ပေမဲ့အခုတော့ဒုတိယကြိမ်ကာကွယ်ဆေးထိုးပြီး6လပြည့်သူတိုင်းအားဖြစ်ကာကွယ်ဆေးထိုးခွင့်ရသွားပြီဖြစ်ပါတယ်။ဒီကြိမ်နဲ့ထိုးရတဲ့ Johnson & Johnson ကာကွယ်ဆေးထိုးသားသူတွေကိုတော့အားဖြစ်ကာကွယ်ဆေးနောက်တစ်ကြိမ်ထိုးဖို့တိုက်တွန်းပြီးသားဖြစ်ပါတယ်။အမေရိကန်မှာဆောင်းဝါဒီအားလေးရဲ့ဝင်ရောက်လာတာနဲ့အတူ COVIDယောဂကုသမှုတွေကာကွယ်ထိန်းချုပ်မှုကိုတိုးမြှင့်နိုင်ဖို့အတွက်အခုအားဖြစ်ကာကွယ်ဆေးကလူလူကျန်းမာရေးစနစ်အတွက်အရေးကြီးတယ်လို့ CDC ညွှန်ကြားမှုကပြောဆိုပါရခင်ဗျာ
။ဥရောပတိုင်းမှာ COVID-19 ယောဂပြန့်နှံ့မှုထိန်းချုပ်ဖို့နှစ်နှစ်နီးပါးကြာအကန့်အသတ်တွေချမှတ်ခဲ့ကြမှာပဲယောဂကုသမှုတကြောပြန်မြင့်တက်နေပါတယ်။ကျန်းမာရေးဆိုင်ရာအကြံတွေကပိုဆိုးလာနေတယ်လို့အခုဆိုရင်ကာကွယ်ဆေးထိုးထားသူနဲ့ထိုးမထားသူတွေကြားအခြေအနေဖြစ်ကြတာလည်းပိုများလာနေပါတယ်။ကျန်းမာရေးဆောင်ရှောက်မှုစနစ်တွေမှာမနိုင်မနှင်းဖြစ်လာတဲ့အဆိုးရွားတွေက ကာကွယ်ဆေးထိုးမထားသူတွေပေါ့ကန့်သတ်ချက်တွေချမှတ်နေပြီးအဲ့လိုလုပ်တာကနေကာကွယ်ဆေးထိုးနှုန်းတက်လာမယ်လို့မျှော်လင့်နေကြတာပါ။ဩစတြေးလျနိုင်ငံကတော့တောက်ကြနေကနောက်ထပ်ဒလန်တူပြီးဖေဖော်ဝါရီလနေ့နောက်ဆုံးထားပြီးမဖြစ်မနေကာကွယ်ဆေးထိုးရမယ်လို့ကြေညာထားပါတယ်။အဲ့လိုကန့်သတ်ချက်တွေပေါ်လူမှုလူလောက်ွေးဆိုင်ရာလူရှားသူတွေကအမျက်ဒေါသထွက်ကြပြီးနိုင်ငံတွေဟာတတိပုဂ္ဂလအခွင့်အရေးတွေကိုကန့်သတ်နေတယ်လို့ပြစ်တင်ဝေဖန်ကြပါတယ်။ဆလိုဗေးကီးယားနိုင်ငံမှာကာကွယ်ဆေးထိုးမထားသူတွေမသွားမဖြစ်သွားဖို့မလိုတဲ့စတိုးဆိုင်တွေနဲ့ကုန်တိုက်တွေကိုတင်းလာနေကစပြီးတော့ဝင်ခွင့်မပေးတော့ပါဘူး။ဂရိနိုင်ငံမှာလည်းကာကွယ်ဆေးထိုးမထားသူတွေကိုဗစ်စစ်ဆေးတာမှာရောဂါမတွေ့ဘူးဆိုရင်တောင်မှဘားတွေ၊စားတောက်ဆိုင်တွေ၊ရုပ်ရှင်ရုံတွေ၊ပြဇက်ရုံတွေ၊ပြတိုက်တွေနဲ့အားကစားရုံတွေကိုဝင်ခွင့်မပေးတော့ဘူးလို့ဝန်ကြီးချုပ် Career Course Misotakis ကကြာတာပရင်းနေနှောင်းပိုင်းမှာကြေညာခဲ့ပါတယ်
။နာမည်ကျော်တယောက်တင်းနစ်မဲဖန်းရွှေပျောက်ဆုံးနေရတဲ့ပတ်သက်ပြီးတော့ကမ္ဘာနာမည်ကြီးတင်းနစ်အားကစားသမားတချို့နဲ့တူပဲတင်းနစ်အဖွဲ့အစည်းတွေလူခွင့်အဖွဲ့တွေကအဖြေရဖို့အတွက်ဖိအားပေးတောင်းဆိုနေကြပါတယ်။တယောက်ဒုတိယသမရဟောင်းဖြစ်တဲ့ဂျင်ကောက်လီဟာလွန်ခဲ့တဲ့3နှစ်တုန်းကအတင်းအဓမ္မကြီးကိုတုံးပြီးတော့သူ့ကိုလိန်ဆက်ဆံခဲ့တယ်ဆိုပြီးနိုဝင်ဘာလ2ရက်နေ့မှာဘန်းရွှေကဆိုရှယ်မီဒီယာပေါ်မှာရေးခဲ့ပြီးတဲ့နောက်မှာသူဟာလူမြင်ကွင်းကနေပြီးတော့ပျောက်သွားတာဖြစ်ပါတယ်။ Weibo ဆိုရှယ်မီဒီယာမှာသူရေးခဲ့တာကလည်းချက်ချင်းပဲပျောက်သွားပါတယ်။ဒုတိယသမရဟောင်းဂျင်ကောက်လီဟာတယောက်နိုင်ငံမှာဩဇာကြီးတဲ့ Communist Party Politburo အမြင့်ဆုံးကော်မတီဝင်ဟောင်းတူဖြစ်တယ်လို့ပဲအထွေထွေမှုသမရရှီချင်းပင်ရဲ့လက်ထောက်တူလည်းဖြစ်ခဲ့ပြီးတော့2018ခုနှစ်မတ်လတုန်းကအနားယူသွားတာဖြစ်ပါတယ်။နာမည်ကျော်တင်းနစ်မဲနီယိုမီအိုဆာကာကစဉ်စားလို့ကန့်တတ်တာကိုဘလို့နီးနေမှမလုပ်ရဘူးလို့ဒီ hashtag နဲ့ရေးထားတဲ့ဆိုရှယ်မီဒီယာမှာသူကရေးပါတယ် American Tennis မဲ Serena Williams ကလည်းဒါကိုစုံစမ်းစစ်ဆေးရပါမယ်ကျွန်တော်တို့နှုတ်ပိတ်လို့မရပါဘူးဆိုပြီးတော့ပြောပါတယ် Novak Djokovic ကလည်းဒီကိစ္စကိုမဖြေရှင်းမနဲ့တရုတ်မြေမှာပြိုင်ပွဲတွေလုပ်မယ်ဆိုရင်နည်းနည်းထူးဆန်းနေမှာဖြစ်တာကြောင့်မလို့သူဘေးကင်းလုံခြုံတယ်ဆိုတာတရားဖို့လူတယ်ဆိုပြီးမနေ့ကပြောခဲ့ပါတယ်တရုတ်နိုင်ငံဟာဆောင်းရာသီအိုလံပစ်အားကစားပွဲကိုအင်ရှင်ဖြစ်တဲ့လက်ကမ်းကျင်းပဖို့အတွက်နှစ်လခွဲပဲလိုတော့သလိုနောက်နှစ်မှာတော့ကမ္ဘာအမျိုးသမီးတင်းနစ်အဖွဲ့ချုပ် WTA ပြိုင်ပွဲတွေလည်းကျင်းပဖို့ရှိနေပါတယ်ခင်ဗျာ The Voice of
America VOA နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုသားညင်ဦးတို့ကြီးညာပေးသွားကြတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့အိန္ဒိယနိုင်ငံဘက်ကယာသီကလူဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ဥရုယာသီပြောင်းလဲဖောက်ပြန်မှုကြောင့်သဘောဝဘီအန်ရဲ့ဆိုင်ရာကပ်ဘေးကြီးတွေယောဂဗျာတွေထိမနိုင်အောင်ဖြစ်လာမဲ့အရေးကာကွယ်တားဆီးဖို့ကမ္ဘာနိုင်ငံစုံပူးပေါင်းလုပ်ကိုင်နေတာမှာဖန်လုံရင်တန်းငွေအဓိကထုတ်လွှင့်နေတဲ့ကြောင်မီသွေးထုတ်လွှင့်အသုံးပြုတာကိုလုံးဝရပ်ပစ်ဖို့တောင်းဆိုစံတွေတိုးလာနေပါတယ်။ဗြိတိန်နိုင်ငံမှာနိုဝင်ဘာလအတွင်းကကျင်းပခဲ့တဲ့ဥရုယာသီပြောင်းလဲမှုဆိုင်ရာCOP26 ညီလာခံပါသဘောတူညီချက်မှာတော့ကြောင်မီးသွေးတွေကိုလုံးဝရပ်ပစ်မဲ့အစားရှော့ချအသုံးပြုဖို့သတ်မှတ်ခဲ့ပါတယ်။ကြောင်မီးသွေးကိုအားကိုးနေရပြီးတော့လေထုညဉ့်ဉန်းမှုအကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယပြည်သူတွေအနေနဲ့ COP26 စာချုပ်ကိုဘယ်လိုသဘောရကြပါလဲ AB သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကမ္ဘာမှာဒုတိယအလို့ရဲ့အများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့လောင်စာလိုအပ်ချက်တွေဟာလာမယ့်ဆယ်စုနှစ်တခုအတွင်းတခြားနိုင်ငံတွေတက်စားရင်တချိန်ထိုးတက်လာလိမ့်မယ်လို့ခန့်မှန်းရပါတယ်။အဲ့ဒီလိုအပ်ချက်တွေကိုလည်းညဉ့်ဉန်းလေတုအများဆုံးထွက်တဲ့ကြောင်မီသွေးတွေကနေရမယ့်ပုံရှိပါတယ်။အိန္ဒိယမှာလေတုညဉ့်ဉန်းမှုနဲ့အပြင်းထန်ရင်ဆိုင်နေရတာဟာလည်းအဲ့ဒီကဆက်မှုလုပ်ငန်းထွက်လေတုညဉ့်ဉန်းမှုတွေကိုထိန်းချုပ်တဲ့နည်းပညာတွေမရှိတာနဲ့ဆက်ဆက်နေပါတယ်။လေတုညဉ့်ဉန်းပြီးတော့မွန်းကျက်နေတဲ့အိန္ဒိယနိုင်ငံထဲကအမျိုးကြီးတွေထဲမှာနယူးဒီလီမြို့ကတော့နှစ်စဉ်ထိတ်ဆုံးမှနေရာယူထားပါတယ်။ဆောင်းတွင်းရောက်လို့ရာသီဥတုအေးလာတဲ့အခါဘေးချင်းကပ်ရဲ့ပြည်နယ်တွေကနေလူသေအလောင်းတွေမီးရှို့ရကထွက်လာတဲ့မိခိုးတွေကလေတုထဲမှာပိတ်ဆို့လာတတ်ပါတယ်။အဲ့ဒီမိခိုးတွေကလူရည်တန်ပေါင်း20လောက်ရှိတဲ့ New Delhi မြို့အထိကိုရောက်လာတာပါ။ဒါကြောင့်လဲငโกကလေးကလေတုညဉ့်ညမ်းမှုကြောင့်ဂျမားရေးထိခိုက်နေရတဲ့မြို့နယ်ပြည်သူတွေရဲ့အခြေအနေကပိုဆိုးလာပါတယ်။ Delhi မြို့ခံတယောက်ကအခုလိုပြောပါတယ
်။ဘာ problem ho rahi hai aankhon mein jalan ho raha hai and
လေတုညဉ့်ညမ်းမှုကြောင့်ပြဿနာပေါင်းစုံနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်။မျက်လုံးတွေဆက်တယ်။နှာခေါင်းစည်းတွေတက်ထားရင်လည်းအသက်ရှူလို့မဝရလို့ခံစားရပါတယ်။ပြဿနာတွေကတော့မျိုးစုံပါပဲမိသားစုဝင်တွေလည်းနေမကောင်းကြဘူးသက်ဆူလမ်းကြောင်းဆိုင်ရာပြဿနာတွေနဲ့ကြုံနေရတာပါအ
ိန္ဒိယရဲ့လေတုညဉ့်ညမ်းမှုပြဿနာကမြို့တော်နယူးဒေလီမှာတည်းရပ်သွားတာမဟုတ်ပါဘူးနိုင်ငံမြောက်ပိုင်းဒေသအများစုမှာလည်းထူထဲတဲ့မိခိုးမျိုးတွေနဲ့ပိတ်နေတတ်ပါတယ်တကမ္ဘာလုံးရင်ဆိုင်နေရတဲ့ဥတုရာသီပြောင်းလဲမှုအကျိုးဆက်ကိုထိန်းချုပ်နိုင်ဖို့ရည်ရွယ်ချက်နဲ့ကုလသမဂ္ဂကကြီးမှုကျင်းပတဲ့ဗြိတိန်နိုင်ငံဂလပ်စကိုမြို့ကဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံCOP26 မှာဖလုံအိမ်တက်ငွေအများဆုံးထုတ်လုပ်နေတဲ့ကြောင်မီသွေးကိစ္စအထူးအလေးပေးဆွေးနွေးခဲ့တာပါနိုင်ငံဆောင်သဘောတူညီမှုပါဖော်ပြချက်တချို့နဲ့ပတ်သက်လို့သဘောတူညီမှုမရကြတဲ့အတွက်တတ်မှတ်ရမှာအဆုံးမသတ်နိုင်ပဲရက်တိုးဆွေးနွေးခဲ့ရပါတယ် တရင်နှစ်ပတ်ကြာကျင်းပခဲ့တဲ့ COP26 ရဲ့နောက်ဆုံးသဘောတူညီမှုစာချုပ်မှာတော့ကြောင်မီတွေထုတ်ယူသုံးစွဲမှုကိုအဆုံးသတ်ရေးဆိုတာထက် short ချထုတ်လုပ်သွားရေးဆိုတဲ့စကားလုံးနဲ့အစားထိုးပြင်ဆင်သတ်မှတ်ပေးဖို့အိန္ဒိယကတောင်းဆိုခဲ့တာပါအိန္ဒိယသဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဘူပန်ဒါယရဖ်ကကြောင်မီတွေအုံပြုမှုလုံးဝရပ်ပစ်ဖို့မလိုလားပါဘူးဖွံ့ဖြိုးတိုးတက်စေနိုင်ငံတွေအနေနဲ့တွင်းထွက်လောင်စာတွေကိုတာဝန်သိစွာသုံးစွဲနိုင်ခွင့်ရှိတယ်လို့ပြောပါတယ်ကျွမ်းကျင်သူအတော်များများကတော့ဒါကိုမကျေနပ်ကြပါဘူးအဲ့ဒီဖော်ပြချက်ကြောင့် COP26 ညီလာခံသဘောတူညီမှုစာချုပ်အာဏာသွားမှာကိုစိုးရိမ်ကြတာပါတအပြင်စာချုပ်ပါအချက်ကြောင့်အိန္ဒိယရဲ့ဥတုရသီပြောင်းလဲမှုတိုက်ဖျက်ရေးလုပ်ငန်းတွေနှောင့်နှေးပြီးတော့လေထုညဉ့်ညမှုပိုဆိုးလာနိုင်တယ်လို့သုံးသပ်ကြပါတယ်သိပ်ပန်းတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပညာရှင်များအဖွဲ့ဥတုရသီပြောင်းလဲမှုနဲ့စွမ်းအင်ဌာနညွှန်ကြားရေးမှူးဆမ်ရတ်ဆန်ဘတ်တာကတော့အိန္ဒိယမှာကြောင်မီသွေးတွေလုံးဝရပ်ပစ်ဖို့ဆိုတာမဖြစ်နိုင်သေးဘူးလို့ပြောပါတယ
် It's not at all desirable at least the civil society the practitioners who works on climate change I think
ဥတုရသီပြောင်းလဲမှုကဏ္ဍမှာလုံခြုံရေးအစီအစဉ်လူမှုအတိုင်းအဝိုင်းအတွက်ကတော့ကျင့်သက်စရာမရှိဘူးလို့ထင်ပါတယ်စာချုပ်ပါဖော်ပြချက်ရဲ့အရေးပေါ်မှုကိုမလို့ပဲလိုက်ပြီးအသေးပဲကောက်တာဖြစ်ပါတယ်။ဒါပေမဲ့ဒါကဆင်းရဲတဲ့တိုင်းပြည်နဲ့ချမ်းသာတဲ့တိုင်းပြည်ကြားအတော်ကြီးမယုံကြည်ကြတဲ့လက္ခဏာဖြစ်ပါတယ်
။ဆက်မှုဖွံ့ဖြိုးတိုးတက်စွာ1800နဲ့1900ခုနှစ်ကြားကာလမတိုင်ခင်ကရှိခဲ့တဲ့အပူချိန်ထက်+5°C အထိကျော်မသွားအောင်ကမ္ဘာအပူချိန်ကိုထိန်းထားဖို့ကမ္ဘာတဝန်ဝိုင်းဝန်းကြိုးပမ်းနေတာပါ။အဲ့ဒီလိုကြိုးပမ်းတဲ့နေရာမှာပါဝင်နေပေမဲ့အိန္ဒိယကတော့သူ့ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုအတိုင်းအတာတစ်ခုထိထုတ်လုပ်ဖို့လိုအပ်တယ်လို့လည်းပြောပါတယ
် None of the scenario can project that India
ကြောင်မီးသွေးတွေလုံးဝမသုံးတော့ဘူးဆိုတာမျိုးခုချိန်မှာနည်းပညာပိုင်းအရမဖြစ်နိုင်သေးပါဘူး2050ပြည်နှစ်အရောက်မှာကြောင်မီးသွေးကထွက်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေလုံးဝမထွက်တော့ဘူးဆိုတာမျိုးတော့ဖြစ်နိုင်ချေမရှိပါဘူ
းအိန္ဒိယကကြောင်မီးသွေးတွေမှာပြားပါဝင်မှုအချို့အစားအများပြီးတော့အားလုံးမလောင်ကျွမ်းတာကြောင့်အဲ့ဒီကထွက်လာတဲ့မိခိုးတွေနဲ့ပဲလေထုညဉ့်ညမ်းမှုပိုဆိုးဝါးလာစေပါတယ်ဒေလီမြို့ခံရှိုရစ်ကူမာကတော့အနောက်နိုင်ငံတွေကိုမျှတမှုမရှိဘူးလို့မြင်ပါတယ
်ပယ်လစ်စီစာရီချီဂျင်ယူစ်ကတ်ဆကောအော်ဂျာဘာဘမ်လုံး
ချမ်းသာတဲ့တိုင်းပြည်တွေကကြောင်မီးသွေးတွေကိုအသုံးပြုခဲ့ကြပြီးပါပြီအခုကျွန်တော်တို့လိုအပ်လို့သုံးနေကြတဲ့အခါကျတော့ဒါကမသုံးနဲ့လို့ပြောနေကြပါတယ်ဒါကဖြစ်တဲ့ကိစ္စမဟုတ်ပါဘူးလုံးဝမှားရွံ့တဲ့လုပ်ရဖြစ်ပါတယ
်တဘာဝပဝန်းကျင်အတွက်ရောကျမရဲ့အတွက်ပါဆိုးဝါးလို့နဲ့လို့ဆိုပေမဲ့လည်းလူရည်တန်ပေါင်း1300ကျော်ရှိတဲ့အိန္ဒိယမှာတန်းနဲ့ချီတဲ့ပြည်သူတွေကစားဝတ်နေရတဲ့အတွက်ကြောင်မီသွေးကဝဲမိခိုအားထားနေရတာပါကြောင်မီးသွေးကုံတဲ့ဟာရီရမ်ကလည်းပဝန်းကျင်အတွက်မကောင်းမှသိပေမဲ့လို့ဒီအလုပ်ကိုပဲလုပ်တတ်တယ်လို့ပြောပါတယ်
ကျွန်တော်တို့တန်းပြည်မှာလူအတော်များများကဒီအလုပ်နဲ့စားဝတ်နေရေးဖြစ်ရှင်းနေရတာပါ။ကြောင်မီးသွေးမတုံနဲ့တော့လို့နိုင်ငံခြားတန်းပြည်တွေကပြောလာမယ်ဆိုရင်ကျွန်တော်တို့ဘာလို့စားရမလဲဗျာ။တခြားတန်းပြည်တွေကစားစရာပေးမှလား။ပေးမှလည်းမဟုတ်ပါဘူး။တန်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပဲသူတို့လုပ်နေကြတာဖြစ်ပါတယ
်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်း2080ခုနှစ်အရမှာအိန္ဒိယကြောင့်ကမ္ဘာလူထုတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေတိုးမလာအောင်လုပ်သွားဖို့ရည်မှန်းထားတယ်လို့နိုဝင်ဘာဒုတိယပတ်သက်ကပဲကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကတော့အိန္ဒိယထက်ဆယ်စုနှစ်နှစ်ခုဆောလုပ်ဖို့နိုင်ငံတဘောတူထားပေးပါပြီ။နိုင်ငံပေါင်း100ကျော်တို့ကလည်း2030ခုနှစ်အရမှာတစ်တော်ပြုံးတိမှုအဆုံးသတ်ဖို့ဒီဆယ်စုနှစ်ကုန်မှာမိသိန်းတန်းငွေထုတ်လုပ်မှုကို30ရာခိုင်နှုန်းအထိလျှော့ချဖို့ COP26 ညီလာခံမှာသဘောတူညီထားကြပြီဖြစ်ပါတယ်။
နောက်လောင်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာနိုင်ငံတဝမ်းကလူအခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့သခိုင်းတိုင်းဒေသကြီးပါဝင်နိုင်ငံတဝမ်းမှာနေဆောင်ဦးနေဒါဇင်နဲ့ခြီးပြီးနိုင်ငံတော်ပိုင်အဖြစ်လိုက်လံသိမ်းယူနေတဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကစကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံတွင်းမှာရှိတဲ့နေအိမ်တွေနဲ့တခြားပိုင်ဆိုင်မှုဒါဇင်ပေါင်းများစွာကိုနိုင်ငံတော်အပိုင်ဖြစ်သိမ်းယူနေပါတယ်ဒီလိုသိမ်းယူမှုတွေဟာဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်သူတွေကိုအရေးယူဖို့အတွက်ကြိုးပမ်းမှုရဲ့အစိတ်တစ်ပိုင်းဖြစ်တယ်လို့ယူဆရပါတယ်။ဒီဆောင်မအပြည့်စုံကိုဆက်လက်တင်ဆက်ပေးပါမယ်။စ
ဆရာနာတိမ်မှုစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုမြန်မာနိုင်ငံအနှံပြားမှာပြုလုပ်ခဲ့ခြင်းကကိုစတင်ကလည်းသူ့မျိုးနယ်ကနေတက်တက်ကြွကြွဆန္ဒပြခဲ့သူပါဆန္ဒပြခေါင်းဆောင်လို့ယူဆရတဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးမှုတွေလှုပ်လာချိန်မှာတော့ကိုစတင်ကနေအိမ်ကိုစွန့်ခွာခဲ့ပါတယ်မိသားစုတစ်ပွဲတစ်ပြားနဲ့နေအိမ်ကိုစွန့်ခွာခဲ့တာ5လကျော်6လလောက်ရှိပါပြီသူကဝက်လက်မျိုးနယ်မှာကိုပိုင်ထက်တန်းချောင်းဖွင့်ပြီးအသက်မွေးဝမ်းကြောင်းပြုပါတယ်အော်တိုဘာလကုန်ပိုင်းမှာတော့သူတို့မိသားစုပိုင်တဲ့နေအိမ်နဲ့ကိုပိုင်ကျောင်းကိုစစ်ကောင်စီရဲ့အဖွဲ့ဝင်တွေရောက်လာပြီးနိုင်ငံတော်ပိုင်ဖြစ်တိန့်စီကအဆောက်အဦတွေကိုချိတ်ပိတ်သွားတယ်လို့ကိုစဲတင့်သိလိုက်ရပါတယ်။တိန့်စီခံလိုက်ရတဲ့သူ့အိမ်ရှိနဲ့ကိုပိုင်ကျောင်းရှိမှာတော့ PDF နဲ့ဆက်ဆက်တာကြောင့်နိုင်ငံတော်ပိုင်တိန့်စီလိုက်ရတယ်ဆိုတော့ဖနိုင်းအနီရောင်ချိတ်ဆွဲထားပါတယ်။ကိုစဲတင့်ကအနာတိန့်ဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပေမဲ့PDF နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကခေါင်းစဉ်တက်တာကိုတော့ညင်းဆိုပါတယ
် PDF နဲ့ကတော့ဟိုလိုကြီးတကယ်မဆက်သမီပါဘူးအဲဟိုဆန္ဒပြတော့တက်ကြလို့စားသူတွေတော့ပါတော့အဲ့လောက်ဒီတော့ဒါအဲ့လောက်ကိစ္စနဲ့တော့ဒီလောက်ဒီမလိုဘူးလို့ထင်တာပဲဟိုကျွန်တော် NLD ပါတီဝင်မဟုတ်ခင်ဗ
ျဒီလိုတင်းစီခံရတာဟာသူတို့မိသားစုရဲ့စီးပွားရေးကိုဖျက်ဆီးဖို့လုပ်တာနဲ့အတူတူပဲလို့သူကပြောပါတယ
်အဲစာတင်ကုန်တွေအဝေးမြင်ပေါ့နော်စာတင်ကုန်တွေအဲ့ဒီအတွင်းကပစ္စည်းတချို့တွေကားနဲ့နှစ်ခေါက်ပြည့်အောင်တည်တယ်လို့အဲ့လိုတော့ပြောအဲ့လိုတော့အဲမျိုးတွေကတရင်ပြေးကျောင်းတစ်ခုကိုလုံးဝဖွင့်လို့မရအောင်စာတင်ကုန်တွေပါဒါတင်းလိုက်တယ်ဆိုတော့ခါတော့ဟိုကျွန်တော်ရဲ့ပြည်ချင်းဆိုရင်ကိုပိုင်3000နဲ့ပစ္စည်းလည်းမဟုတ်တဲ့အတွက်ဒါတက်တက်ကျောင်းကိုဖွင့်မရအောင်လို့ဟိုဘဝတစ်ခုကိုဖြည့်ဆည်းပြလိုက်တာလို့လုံးမရအောင်ဖြည့်ဆည်းပြလိုက်တာလို့အဲ့လိုမြင်တာပဲ
အခုလိုမျိုးနေအိမ်တွေနဲ့ကျောင်းတွေသိမ်းခံလိုက်ရတာကကိုစဲတင့်တယောက်တည်းတော့မဟုတ်ပါဘူးအော်တိုဘာလ4ရက်နေ့ကမုံရွာဒေါနာချန်ရက်ကွက်က NLD ယုံအော်တိုဘာလ25ရက်နေ့ကရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲရဲ့နေအိမ်တွေလည်းတင်စီထားခံရပါတယ်အဲ့နောက်မှာတော့စကိုင်းတိုင်းတွင်းမှာရှိတဲ့လွတ်တော်ကိုစလဲနဲ့ CDM မှာပါဝင်သူတွေရဲ့ပိုင်ဆိုင်မှုတွေဖြစ်တဲ့နေအိမ်တွေကိုပိုင်ကျောင်းတွေစတိုးဆိုင်တွေဈေးဆိုင်တွေနဲ့တဲခိုကန်းတွေကိုထပ်မံချိတ်ပိတ်လိုက်ပါတယ်အဲ့လိုတင်စဲခံရတဲ့အဆောက်အဦတွေရဲ့ရှေ့မှာတော့ကိုစဲတင့်ရဲ့အိမ်မှာကတ်ထားသလိုစာမျိုးကိုဖနိုင်းအနီအောင်နဲ့ချိတ်ဆွဲထားပါတယ်။အိမ်ချိတ်ပိတ်ခံရတဲ့ရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲဦးမြင့်ထွေးကတော့သူကိုယ်တိုင် PDF လို့ပြောနေသလိုနေအိမ်ချိတ်ပိတ်ခံရတာမျိုးဖြစ်လာနိုင်တယ်ဆိုတာကိုလည်းကြိုတွက်ပြီးသားဖြစ်တယ်လို့ပြောပါတယ
်။ PDF နဲ့ပတ်သက်လို့တိမ့်တယ်လို့ပြောတယ်။ဒီပေါ်မှာဘယ်လိုတုံ့ပြန်ပြောမလဲဆိုရင်တော့ဟိုဒါတိမ့်ပေါ့ဒါဒါအာရမနဲ့ဟိုဦးရင်းနဲ့မြင်ဆောင်ရပြီးထင်ရလုံနေတဲ့ကျန်တဲ့အဖွဲ့အစည်းပဲလေသူတို့ကတော့သူတို့ထင်တာသူတို့လုပ်နေတာအခုတွေနဲ့ညီချင်းမညီချင်းကတော့ဘာမှစဉ်းစားစရာအကြောင်းလည်းမရှိပါဘူ
းအရာတော်မြို့နယ်က CDM လောက်ထားတဲ့စီပင်ဥက္ကဋ္ဌရဲ့အသားဖြစ်သူကတော့သူတို့နေအိမ်နဲ့ဈေးဆိုင်တွေချိတ်ပိတ်ခံရတဲ့အတွက်မိသားစုရဲ့စာဝင်နေရေးကိုစိုးရိမ်မှုရှိတယ်လို့ပြောလာပါတယ
်ပြရတဲ့ကျမကြီးတင့်မကောင်းဘူးကျမကြီးတင့်မကောင်းတော့သူ့ကိုစိုးရိမ်တာပေါ့နော်အဲဆရာတနေရာအသားတနေရာကျန်တဲ့မိသားစုဝင်တွေတနည်းအားအဲ့လိုမျိုးတနည်းအားနေနေရတဲ့အခက်အခဲပေါ့နော်အဲ့လိုတော့ရှိရပြအင်းစီဝါရေးလုပ်ငန်းကလည်းအခုအကုန်လုံးပိတ်ဆို့ထားတယ်ရောင်းလို့မပြုတော့ဆိုတော့လေအဲကျွန်တော်တို့ကတော့အဆင်ပြေပါတယ်ကျွန်တော်တို့ကတော့ဒီလိုပဲဖြစ်တုံနေတာပေါ့အဲ့လိုမျိုးအင်းကမိသားစုပဲဆိုရင်တော့အ
ဲ့ဒီနေ့ကစစ်ကောင်စီဖွဲ့ဝင်တွေလာပြီးချိတ်ပိတ်သွားတဲ့ပုံကိုလည်းမျက်မြင်တွေ့ရှိသူတွေရဲ့ပြောစကားအရသူသိရပုံကိုအခုလိုပြောပြပါတယ်
အဲကျွန်တော်တို့မိသားစုအိမ်ရဲ့ပြီးရင်မိသားစုစီဝါရေးလုပ်ငန်းလေးရှိရပေါ့နော်ဒီထဲမှာဒီရတာမျိုးစီရင်သားရပြုမှတ်ဒီထဲမှာအဲဒီတွေကဟိုဟာဆိုင်နေတာပေါ့နော်ဆိုင်နေတဲ့ခံစီရပြအဲအဲ့အရာတွေကိုသိပြခံရတော့ဗျာမှာတော့ဒီမိသားစုကုံလုံးလိုက်မှာတော့ဟိုအမားတယောက်တာဝန်ယူပြီးရောင်းနေရပါတယ်ဆိုင်ရောကျတော့လာတော့အဲဦးသက်ရှိဆိုင်လာဆိုပြီးကျွန်တော်ဖိနေမယ်အဲ့လိုမျိုးပေါ့နော်ဟိုလာတော့ကျွန်တော်ဖိနေမယ်ကျွန်တော်နာမည်နေတော့မဟုတ်ဘူးဦးသက်ရှိဆိုင်လာလို့ပြောပြီးတော့ဦးသက်ရှိဆိုင်လို့ပြောနေတာဟိုတော့မှဆိုတော့ဒီကဟိုသေးသေးလေးအကုန်လုံးကနေပြောတာဥသက်ရှိတယ်မဟုတ်ဘူးသူကနီးစီဝါရေးလုပ်ငန်းဆိုပြီးတော့ပြောတော့အဲကြတော့တမျိုးပြောင်းသွားတယ်တနားရီတင်းမှာအကုန်ရှိပေါ့နော်တနားရီချိန်ပြီးရဲ့ဆိုပုံမျိုးပြောသွားပြီးတော့အဲဒါပြီးချိန်ပြီးသွားလို့ပြော
အဆောက်အဦတွေကိုချိတ်ပိတ်သိမ်းဆဲတာဟာဥပဒေကြောင်းအရတရားဝင်မှုမရှိဘူးလို့တရားလွှတ်တော်ရှေ့နေတဦးကပြောထားပါတယ်ဒီလိုသိမ်းဆဲမှုတွေကမူရင်ဇေဝနဲ့စိတ်ကိုပြောင်းလဲစေတတ်တဲ့ဇေဝများဆိုင်ရာဥပဒေအရသာသိမ်းဆဲခွင့်ရှိတယ်လို့လည်းပြောထားပါတယ်ဒါအပြင်
ရာဇဝတ်တစ်ခုခုပေါ့နော်ဖြစ်လာပြီးရေးဆိုရင်အမှု ဖြစ်ပွားနေတဲ့ကာလအတော်အတွင်းမှာဆိုရင်အဲ့ဒီ meeting အဆောက်အုံကိုသူကချိတ်ပိတ်လို့ရတယ်နော်ချိတ်ပိတ်လို့ရတာဖြစ်ပါလေပြီးတော့ဟိုအခုမှကျတော့ကျွန်တော်တို့ဒီလက်တော်မှာအဲ့ဒီအမိန့်တစ်ခုမှကျတော့ဒီအခုပေါ့နော်ဒီဒီ February ဒီနောက်ပိုင်းမှာပေါ့နော်သူတို့ဘာဟိုပါလဲတာချင်းညာချက်ရှိလဲဆိုတဲ့အခါကျတော့ဒီ ancient အဲ့ပါလဲနေအိမ်မှာပေါ့နော်ဒီအဲ့ဈေးမတိုင်ထားပဲနဲ့နော်ဟိုပါလဲဟိုအဲ့ဈေးမတိုင်ထားပဲနဲ့နော်အမိမတိလူတွေကိုအစုဖဲ့တွေကိုလက်ခံထားတယ်ဆိုရင်အဲ့နေအိမ်ကိုဟိုနိုင်ငံတော်ဘာနာဖြစ်နေတော့ချိတ်ပြင်းနေဆိုတာမျိုးတော့ရှိတယ်ဆိုတော့ဒီလိုအနေထားမျိုးမှာပဲမီးအင်တဲ့အင်ကိုကျမတို့ချိတ်ပြလို့ရတယ်သို့မဟုတ်နိုင်ငံတော်ဘန္တာတွေနဲ့တိမ့်ဆွေးလို့ရတာဖြစ်တယ်အဲ့ဒီမီးမှအပကျန်တဲ့ဟာတွေမျိုးဆိုရင်တော့ကျမတို့တွေကတိမ့်ဆွေးလို့ရတာမဟုတ်ပါဘူးဒီလိုမျိုးတိမ့်ဆွေးခြင်းဟာလည်းဥပဒေနဲ့မညီပါဘူးလို့
အကျန်းဖက်တိုက်ဖြတ်ရေးဥပဒေမှာလည်းချိတ်ပိတ်တာနဲ့ပတ်သက်ပြီးမတွေ့ရတဲ့အတွက်အခုလိုလှုပ်ဆောင်ချက်ညွှန်ကြားချက်တွေကတည်ဆဲဥပဒေနဲ့မညီဘူးလို့သူမကအဖြစ်ဆက်ပြောထားပါတယ်လူ့ခွင့်ရေးကျွမ်းကျင်သူကိုနီကီတိုင်းမွန်ကလည်းအနာသိမ်းပြီးနောက်ပိုင်းမှာပြုလုပ်တဲ့ဥပဒေညွန်ကြားချက်တွေဖြစ်တာကြောင့်ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်အကျုံးမဝင်သလိုနိုင်ငံတကာလူ့ခွင့်ရေးဥပဒေရကြည့်မယ်ဆိုရင်လည်းပြည်သူကိုပြစ်မှတ်ထားပြီးတော့လူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်ပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့ခွင့်ရေးဝန်ကြီးဌာနကနေညနာသူတွေကိုမှတ်တမ်းတင်ပြန်လည်ကူစားပေးဖို့လုပ်ရမယ်လို့ဆိုပါတယ်။ဒါ့အပြင် NUG အနေနဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့လည်းကူညီပေးဖို့လိုမယ်လို့ပြောကြားထားပါတယ်။နေအဆောင်ဦးတွေချိတ်ပိတ်တင်းစဲတာနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စီးရီးပြစ်မှုအဖြစ်မှတ်တမ်းတင်ထားပြီးတော့ပြည်သူအစိုးရတက်လာမယ်ဆိုရင်ချွင်းချက်မရှိပြန်လည်တင်းယူမယ်လို့လည်းထုတ်ပြန်ထားပါတယ် NUG, CRPH, NLD နဲ့ PDF တို့နဲ့တက်ဆိုင်တဲ့အဆောင်ဦးတွေကိုစစ်တပ်ကချိတ်ပိတ်ပြီးနိုင်ငံတော်ပိုင်အဖြစ်တင်းယူနေတာကနိုဝင်ဘာလဆန်းအထိနေအိမ်အလုံး80ဝန်းကျင်ရှိနေပြီလို့RFA ရဲ့စည်ရင်ပြုစုထားမှုရသိရပါတယ်။အဲ့လိုတင်းယူထားတဲ့အိမ်ဒီထဲမှာ NUG ယာယီသမရဒူဝါလက်ရှိလကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေဆိုးကျန်းမာရေးဒုတိယဝန်ကြီးဒေါက်တာရွှေပုံဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာစလိုင်းလျံမုံစခေါင် AOI တိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နေအိမ်တွေအပါအဝင်ចောင်းသားတမကခေါင်းဆောင်တွေနဲ့ NLD ပါတီဝင်တွေရဲ့အိမ်တွေလည်းပါဝင်ပါတယ်။အရာတော်တိုင်းနေသားကြီးလွှတ်တော်ကိုစလဲဦးဝနာကလည်းပြည်သူပိုင်ပစ္စည်းပြည်သူပြန်ရဖို့အတွက်တော်လိုင်းရေးအမြင်အောင်မြင်အောင်ဆောင်ရွက်ရမယ်လို့ပြောပါတယ်
တော်လိုင်းရေးပြည့်ရခြင်းကိုနိုင်အောင်လုပ်ရင်နိုင်အောင်လုပ်ဖို့ရလို့လည်းကိုနိုင်တာလေပုံပြီးတော့အဲပြည်သူပိုင်ကောင်းအောင်ပြီးပြီလေပြည်သူဆိုတာကျွန်တော်တို့ပိုင်တာပဲ
အခုလိုအချိန်မှာအခုညီမဲ့နေတယ်လို့ခန်းစားနေရတဲ့ဝက်လက်ကဥစေတင်ကတော့
ကျွန်တော်တို့ဒီအိမ်တိန်ဖြစ်အောင်ဖန်တီးဖို့ဆိုတာတိတ်လွယ်တာမဟုတ်ဘူးအဲကျတော့ဘာဖြစ်လဲဆိုတော့မိသားစုလိုက်ဘွားပြက်တယ်လို့အဲ့လိုခန်းစားရတာပဲဟုတ်တယ်ကျွန်တော်တို့ကဒါရီယာဟိုမတရားသဖြင့်ရှာထားတဲ့ဟိုစီစဉ်ဥစ္စာလည်းမဟုတ်ဘူးဟိုကိုယ့်ကိုယူသားစူးစမ်းမှုနဲ့ဒီတိုင်းတာတီရောက်အောင်အဲ့ဒါချွတ်ချံချွတ်တာပြီးလှုပ်ဆောင်လာတာဆိုတော့ဟိုမိသားစုလုံးစိတ်လည်းဆင်းရဲကြတယ်ပေါ့ဗျာဆိုရင်ကျွန်တော်တို့ပိုင်ဆိုင်မှုကိုအရှိတိုင်းလေးပြန်ရကြင်တာပေါ့ဗျာ
မြို့နယ်ပါတီရုံးနဲ့နေအိမ်တွဲလျက်ဖြစ်နေတဲ့ဝက်လက်ပြည်သူလွတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းတို့နေအိမ်ကလည်းချိတ်ပိတ်ခံထားရတဲ့အပြင်ကလထိုင်လုံး200ကိုလည်းတည်ယူသွားတယ်လို့ပြောပါတယ်ဒီလိုဖြစ်ရတွေ့အတွက်ဦးမြင့်သိန်းကတော့နိုင်ငံတကာရဲ့ဖိအားတွေလိုအပ်တယ်လို့မှတ်ချက်ပြုပြောဆိုပါတယ
်ကျွန်တော်တို့ဒါကျွန်တော်တို့အနေနဲ့ဒါဘယ်သူမှဒါသူတို့ကိုကျွန်တော်တို့ဒါစောရကတက်လို့မရတဲ့အနေထားပါเนาะကျွန်တော်တို့ကျွန်တော်အနေနဲ့ပြောချင်တာကတော့နိုင်ငံတကာရဲ့အကူအညီပေါ့เนาะနိုင်ငံတကာကနေပြီးတော့စစ်ကောင်စီရဲ့ဥရိမဲ့လောက်ရတဲ့ကိုမလုပ်ရအောင်ဖိဖိရောင်းနဲ့အရေးယူပညာပေးစုံမစေချင်ပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်လှန့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်လေးကပံ့ပိုးပူညီထားပြီးFoundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတရှိပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒုအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဗျာ
။ VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို
email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA American တန်ကနေ November 20ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00ထိလိုင်းလို့မီတာ19.25 30နဲ့လိုင်းလိုက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီထဲမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဦးတင်မောင်သားရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကွာအစီအစဉ်နဲ့အတူတပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းအစီအစဉ်နဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီထဲကမှရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကွာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရတရအုပ်ချုပ်တာနဲ့အဲ့ဒီအစိုးရရဲ့အုပ်ချုပ်ရေးဟာဒီမိုကရေစီကျတဲ့အုပ်ချုပ်ရေးဖြစ်ပါပြီလားအုပ်ချုပ်ရေးဟာရွေးကောက်တင်မြောက်ခံပုဂ္ဂိုလ်တွေနဲ့အစိုးရဝန်ထမ်းတွေရဲ့ကိစ္စသက်သက်လားပြည်သူလူထုရဲ့အခန်းကဏ္ဍမပါတော့ဘူးလားဒီအကြောင်းတွေကိုဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာဥတ္တမောင်တန်းကအောက်ဆိုတက်ကဆိုမှာပါရဂူပွဲယူဖို့ကြိုးစားနေတဲ့ကိုအောင်ဟိန်းနဲ့ဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
နိုင်ငံရေးမှာအစိုးရတရားအတွက်တရားဝင်မှုဟာအလွန်ကိုအရေးကြီးပါတယ်။ဒီမိုကရေစီလို့ပြောကြတဲ့အခါပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်သောရွေးကောက်ပွဲနည်းလမ်းနဲ့ရွေးချယ်တင်မြှောက်တဲ့အစိုးရလို့နားလည်တတ်ကြပါတယ်။ဒါကြောင့်ခေတ်ပြိုင်ဒီမိုကရေစီရဲ့အစိုးရစက်တမှာတရားဝင်မှုအတွက်ရွေးကောက်ပွဲကအဓိကကျပါတယ်။ဒါပေမဲ့ဒါနဲ့လည်းဘလုံးလောက်ပြန်ပါဘူး။ဒီမိုကရေစီသဘောအရတရားဝင်မှုကိုပြောတဲ့အခါမှာတော့အဲ့ဒီလိုပြည်သူကရွေးချယ်တဲ့အစိုးရဖြစ်ရောမကပြည်သူလူထုပါဝင်ဆုံးဖြတ်နိုင်တဲ့အစိုးရစနစ်ခိုင်မာမခိုင်မာဆိုတဲ့သဘောပါပါဝင်လာပါတယ်ပြည်သူလူထုရဲ့ဘဝတိုးတက်ရေးအတွက်ဖြစ်တာကြောင့်ပြည်သူလူထုကပဲဒီအုပ်ချုပ်ပုံမှာတော့ချက်ဖြစ်ပါတယ်ဒါကြောင့်ပြည်သူလူထုရဲ့သိပိုင်ခွင့်တနည်းပြောရင်သတင်းရယူပိုင်ခွင့်ကိုအတိမတ်ပြုလေးစားတဲ့စနစ်တွေနဲ့အုပ်ချုပ်ပုံကိုတည်ဆောက်ကြရပါတယ်အဲ့ဒါကြောင့်လေပွင့်လင်းမြင်သာရေးတာဝန်ခံမှုရှိရေးနဲ့မူဝါဒခေါင်းများချမှတ်အကောင့်တဲ့ပေါ်ရေးတွေဟာအုပ်ချုပ်ရေးပြည်ပြပြောင်းလဲရေးတွေမှာအဓိကအချက်တွေဖြစ်လာကြတာပါဒီအကြောင်းတွေကိုပါတဂူဘွဲ့ယူဖို့စ조사နေတဲ့ကိုအောင်ဟိန်းနဲ့ဒီပတ်ဆွေးနွေးထားပါတယ်ကိုအောင်ဟိန်းဟာမြန်မာနိုင်ငံမှာလူမှုစီးပွားဆရာမူဝါဒလေ့လာရေးဌာနနဲ့မစ္စိကန်တက်ကတိုလိုပူးပေါင်းပြီးလေယာဉ်စိုက်ပျိုးရေးဆရာထုတ်လုပ်မှုဝင်းဆက်သူတည်နာတွေလောက်ခဲ့ကြရမှာတော်တော်များများသူတည်နာတွေမှာပါဝင်ခဲ့တဲ့သူတယောက်ပါအခုခါမှာတော့အော့စတရိုတက်ကလူမှာဆက်လက်လေ့လာနေပါတယ်ကိုအောင်ဟင်းကိုကျွန်တော်အခုလိုစပြီးမေးကြည့်ပါတယ်အဲ့တော့ပထမဦးဆုံးကိုအောင်ဟင်းကိုကျွန်တော်စပြီးမေးချင်တာကတော့ဒီမိုကရေစီနဲ့အုပ်ချုပ်ရေးစနစ်ဒီမိုကရေစီကိုအုပ်ချုပ်ရေးစနစ်ကဘယ်လိုအထောက်ပံ့ပြုနိုင်တယ်ဘယ်လိုအားနည်းအောင်လုပ်နိုင်တယ်ဆိုတဲ့အကြောင်းလေးနဲ့ကျွန်တော်တို့စကြည့်အောင်ပါကိုအောင်ဟင်းပြောပြပါအောင်
ဟုတ်ကဲ့ဆရာအတိအကျတော့ဆရာခုနပြောလို့ပေါ့နော်ဒီဒီမိုကရေစီနဲ့အုပ်ချုပ်ရေးဆိုရင်ကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ဥပမာဆိုပါဆိုဆရာ Council of Europe ဆိုရင်သူတို့ချမှတ်ထားတဲ့ Democratic Good Governance ပေါ့နော်ဆရာဒီစနစ်ချက်ညွှန်းဆိုတဲ့ပေါ့ဆရာအဲ့လိုချိန်ဆထားတာရှိတယ်ပေါ့ဒီစနစ်ချက်ထဲမှာကျွန်တော်တို့နိုင်ငံရေးနဲ့သက်ဆိုင်တဲ့ဟာတွေပါတယ်ဥပမာလွတ်လပ်ပြီးတော့ကြားမျှတမှုရှိတဲ့ဟိုဟာရွေးကောက်ပွဲဖြစ်ရမယ်ပေါ့နော်ဒါပေမဲ့အုပ်ချုပ်ရေးနဲ့အဓိကထားပြီးပါတဲ့ခါတွေကြတော့ဥပမာဘယ်လိုလဲဆိုတော့သူကတောင်းဝန်ယူမှုတောင်းဝန်ခံမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်နောက်ကျွန်တော်တို့ဝင်လင်းမြင်သာမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်။အဲနောက်ဥမာပေါ့ဖြစ်ရောက်တဲ့အုပ်ချုပ်ရေးဖြစ်ရမယ်ပေါ့နော်။ဆရာဒါတွေလည်းပါတယ်ပေါ့နော်။အဲကြတော့တို့ဒီခုနနိုင်ငံတကာအတွေးမှာတော့တို့ဒီမိုကရေစီနဲ့အုပ်ချုပ်ရေးကိုချိတ်ဆက်တဲ့အခါမှာဒီလိုဖြစ်တင်နေဆိုတဲ့စံညွှန်းတွေတော့ဆက်မထားတာရှိရောဟုတ်ကဲ
့။ဟုတ်ကဲ့။အဲ့ဒီအကြောင်းအချက်လေးတွေကိုပဲကျွန်တော်တို့နည်းနည်းပို့ပြီးတော့ပေါ့နော်။အဓိကအချက်တွေပေါ့ခုန12ချက်ထဲကအဓိကကြားတဲ့အချက်ကလေးတွေကိုပဲကျွန်တော်ပြန်သွားရအောင်ပေါ့နော်။ပထမဦးဆုံးအပွင့်လင်းမြင်သာရေးဆိုတဲ့အကြောင်းအချက်ကိုမြန်မာနိုင်ငံမှာအုပ်ချုပ်ရေးပြုပြင်ပြောင်းလဲရေးလုပ်တဲ့အခါမှာလည်းနိုင်ငံတကာအဖွဲ့အစည်းတွေကအလေးပေးပြီးပြောကြတာရှိပါတယ်။ဒါကြောင့်အစိုးရအဖွဲ့တစ်ဖွဲ့အစိုးရဌာနတွေဟာပွင့်လင်းမြင်သာဖို့လိုအပ်တာလေ။
ကျွန်တော်နှစ်ပိုင်း အဓိကစီမံတဲ့နော်တပိုင်းကကြတော့ခုနကကျွန်တော်ဒီမိုကရေစီကိုအခြေခံတဲ့ကျွန်တော်အုပ်ချုပ်ရေးဆိုတဲ့အခါကျတော့အဓိကတော့လောလောနဲ့ပြောမယ်ဆိုရင်တော့ပြည်သူကိုအခြေခံတဲ့အုပ်ချုပ်ရေးပေါ့ဗျာ။အဲကြတော့တစ်ဖက်ကကြည့်မယ်ဆိုရင်ကျွန်တော်တို့ဒီမိုကရေစီမူဝါဒဒီမိုကရေစီပရင်စပယ်တွေဘက်ကကြည့်မယ်ဆိုရင်တော့အာဏာကိုအလွဲသုံးစားပြုလုပ်ခြင်းမရှိအောင်ကျွန်တော်တို့ဝင်နေညင်သာမှုရှိတင်မယ်ပေါ့။နောက်တစ်ခုကကျတော့အုပ်ချုပ်ရေးပိုင်းကကြည့်မယ်ဆိုရင်ကျတော့ကျွန်တော်ဘာလို့ဝင်နေညင်သာမှုရှိတင်မယ်ဆိုတော့သူကထိရောက်မှုရှိအောင်ပေါ့ဗျာနော်။ဒီဘာဖြစ်လို့လဲဆိုတော့ခုနအထူးသဖြင့်ကျွန်တော်တို့ဟိုပြည်သူအနေနဲ့ဝင်လင်းအုပ်ချုပ်တဲ့အခါမှာဝင်လင်းမြင်သာမှုရှိမှသာလေပြည်သူအနေနဲ့ခံမလိုက်တဲ့မူဝါဒတွေခံမလိုက်တဲ့အကောင့်ထဲပေါ်လိုက်တဲ့စီမံကိန်းတွေဟာပြည်သူရဲ့တကယ့်လိုအပ်ချက်ကိုသိတိရရဖြေစမ်းနိုင်ပြန်ရှိမရှိပြည်သူအနေနဲ့ပြန်ပြီးအကဲဆက်နိုင်မှာဖြစ်တာပေါ့ဆရာနော်အဲ့အတွက်ကြောင့်အရေးပါတယ်လို့ကျွန်တော်တို့ထင်ပါတယ
်ဟုတ်တယ်ဒီမိုကရေစီလို့ပြောတဲ့အခါမှာလည်းကျွန်တော်တို့ပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်တော်ရွေးကောက်ပွဲနိလန်တွေနဲ့ရွေးချယ်တင်မြှောက်လိုက်တဲ့အစိုးရလို့ပြောကြတာ ው အဲ့တော့ပြည်သူလူထုစီကနေလာတဲ့ပြည်သူလူထုစီပြန်သွားမယ်ဆိုတော့ပြည်သူလူထုပါဝင်နိုင်ရေးပေါ့နော်ဒီသဘောရာပွင့်လင်းမြင်သာရေးကလည်းခုနကော်ဝင်းပြောသွားသလိုအဓိကတော်တော်လေးအရေးကြီးပါတယ်တာဝန်ခံမှုနဲ့ပတ်သက်ပြီးတော့လေဒါနိုင်ငံတကာအဖွဲ့အစည်းတွေရောအုပ်ချုပ်ရေးပြုပြင်ပြောင်းလဲမှုတွေမှာပါတော်တော်များများပြောကြတာရှိတယ်အဲဘာကြောင့်လို့ကော်ဝင်းပြောချင်ပါလဲ
ဘာလို့တာဝန်ခံမှုပြောကြရလဲဆိုတော့ပြည်သူကတောင်းတပီတူကဆွဲပေးလိုက်တဲ့အာဏာကိုဒီအုပ်ချုပ်တဲ့လူတွေကနေအသုံးပြကြတဲ့အခါမှာပြည်သူဆန္ဒအတိုင်းပေါ့နော်ပြည်သူလူခုနပြောတဲ့အတိုင်းဆိုပြည်သူလူအပ်ချက်အတိုင်းတကယ်လုံးမလုံဆိုတာကဒီတောင်းဝန်ခံမှုအပိုင်းနဲ့အများကြီးသွားပြီးတက်ဆိုင်တော့ပေါ့နော်အဲ့တော့ကမ္ဘာပံဥမာကမ္ဘာပံအနေနဲ့ကျတော့သူကနားလဲတာကျတော့တောင်းဝန်ခံမှုအပိုင်းကိုဆိုတော့နှမျိုးတို့ကနားလဲကြတယ်ပေါ့
ဟုတ်ကဲ့
ဆိုရင်ဒီတောင်းဝန်ခံမှုတောင်းဝန်ယူမှုကိုကျွန်တော်တို့ခုနဒီအဆင့်ဆင့်ပြန်ပြီးတော့ထိချုပ်ထားတဲ့သဘောပေါ့ဆရာနော်ဥမာပြည်သူကနေကြတော့နိုင်ငံရေးလောကမှာရှိတဲ့နိုင်ငံရေးသမားတွေကိုကျွန်တော်ရွေးခောက်ပွဲနဲ့ထိန်းချုပ်တယ်ပေါ့။နိုင်ငံရေးသမားတွေကကြတော့ကျွန်တော်တို့ခုနအုပ်ချုပ်ရေးမှာရှိတဲ့လူတွေကိုကြတော့သူတို့ဒီတောင်းခံမှုတောင်းယူမှုရှိတဲ့ကော်မတီတွေနဲ့ပတ်သက်ပြန်လဲထိန်းချုပ်တယ်ပေါ့နော်။ဆရာကျွန်တော်မှာပါလီမန်ထရီကော်မတီလိုဟာမျိုးပေါ့
။
ပြီးတော့ကျွန်တော်တို့ခုနဝန်ကြီးတွေကကြတော့အောက်ဆီယာလူတွေကိုပြန်ပြီးထိန်းချုပ်တယ်ပေါ့။ဒါကတော့သူတို့ခုနကမ္ဘာပံပြောတာက long route of accountability ပေါ့နော်ဆရာ
။ဟုတ်ကဲ့။
ဒါမဲ့အဲ့ဒီအပြင်ခုနပြည်သူကနေပြန်ပြီးတော့တာဝန်ခံမှုတာဝန်ယူမှုကိုပြန်ပြီးထိန်းချုပ်တာလည်းရှိတယ်။အဲ့လာကြတော့အဓိကကတော့ပြည်သူဒီခုနကျွန်တော်မူဝါဒချမှတ်တဲ့အုပ်ချုပ်တဲ့အဆင့်ဆင့်မှာပြည်သူရဲ့ပါဝင်မှုကနေတစ်ဆင့်ပြန်ပြီးတော့ကျွန်တော်တာဝန်ခံမှုတာဝန်ယူမှုကိုပြန်ပြီးထိန်းချုပ်တာပေါ့နော်။အဲ့ဒီထိန်းချုပ်မှုကအပေါ်ကနေထိန်းချုပ်တာလည်းအောက်ကနေထိန်းချုပ်တာလို့ပြောကြရအောင်။အဲ့နှစ်ခုနဲ့ပြန်ပြီးထမ်းကြရတာပေါ့နော်ထိန်းချုပ်ကြရတာ
။ဟုတ်ကဲ့။အဲ့ဒီလိုတာဝန်ခံမှုရှိလာအောင်လုပ်ကြတဲ့နီးနာရန်တရားတွေပေါ့နော်။အခုနကောင်းရင်းပြောသွားတယ်ဆိုရင်အဲ့ဒီနီးနာရန်တရားစနစ်တွေပေါ့လေဆိုတော့အဲ့ဒါတွေအားလုံးဟာစောစောကကောင်းရင်းမူလအဖွဲ့မှာပြောသွားသလိုပဲပြည်သူလူထုအတွက်ထိထိရောက်ရောက်အကျိုးပြုနိုင်ရေးနဲ့အများကြီးဆက်ဆက်နေမယ်လို့ထင်ပါတယ်ဆိုတော့
ဟုတ်တယ
်ဒီအုပ်ချုပ်မှုကိုပြောတဲ့အခါမှာလဲကမ္ဘာပံကအတိတ်ပဲဖွင့်ဆိုချက်တစ်ခုကိုကျွန်တော်ဖတ်ရတာဆိုလို့ရှိရင်အုပ်ချုပ်ရေးခေါင်းတစ်ခုဆိုတာမူဝါဒခေါင်းတစ်ခုကျင့်သုံးနိုင်တဲ့ပတ်ဝန်းကျင်ကိုဖန်တီးတာပဲဆိုတဲ့သဘောမျိုးလေးပြောထားတာကိုတွေ့ဝူးတယ်ပေါ့နော်ဆိုတော့ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆိုရင်ဘလို့အကြောင်းချက်တွေများလို့မလဲဗ
ျမူဝါဒကိုထိထိရောက်ရောက်အကောင့်ဖြစ်နိုင်မယ်ဆိုရင်ကြတော့ဆရာအဓိကဆန်တော့ပြည်သူလူထုပါဝင်မှုကရေးကြည့်တယ်လို့တော့ကျွန်တော်ကမြင်တယ်ပေါ့နော်ပြည်သူလူထုလိုအပ်ချက်ကဘာလဲဆိုတာပြည်သူလူထုကြုံတွေ့နေရတဲ့ခက်ခဲတာဘာလဲပြည်သူလူထုကျုံ့နေရတဲ့စိန်ခေါ်မှုတွေကပါလဲဆိုတော့ဒါအတောက်ပြည်သူခြားခြားနားလည်မှုကနေစမယ်ဆင်းနေပေါ့နော်ဗျာအဲ့ဒီကနေတစ်ဆင့်ခုနကျွန်တော်ဒီဖွံ့ဖြိုးပြီးနိုင်ငံတွေလို့ခေါ်တဲ့ဥမာ UK တို့ US တို့မှာဆိုကြတော့ကျွန်တော်တို့ခုနဒီကျွန်တော်ဥပဒေတွေကြားထမ်းပြီးတော့မူဝါဒဆမှတ်တဲ့လမ်းစဉ်တစ်ခုမှာပြည်သူလူထုနဲ့ဟိုပြည်သူလူထုကိုဖိတ်ခေါ်ပြီးတော့စနစ်တိုင်မှုတွေလုပ်ကိုလုပ်ရမယ်ဆိုတဲ့ဥပဒေတွေချမှတ်ထားတာမျိုးတွေအာရှိမယ်ပေါ့နော်ဗျာဒီဖွံ့ဖြိုးတဲ့နိုင်ငံတချို့မှာကြတော့အဲ့လိုဥပဒေမျိုးမရှိတော့ဒီလူလူတို့ကိုတနည်းတစ်ပုံနဲ့ဒီဥပဒေခံစားခြင်းမရှိတော့တနည်းတစ်ပုံနဲ့ပါဝင်ခွင့်ရှိအောင်ဒူပန်နဲ့ဥပမာကြီးလည်းရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲမကြသိငယ်ကလည်းကိုအောင်ဟင်းကဒီစာတန်းတစ်စောင်ကြီးဖို့အတွက်နိုင်ဂျီးရီးယားကိုသွားခဲ့တယ်ပေါ့နော်အာဖရိကနိုင်ငံတွေကိုသွားခဲ့တယ်ဆိုတော့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကအဲ့ဒီလိုထိရောက်တဲ့အုပ်ချုပ်မှုကောင်းကိုကျင့်သုံးတဲ့နေရာမှာဘယ်လိုများကွဲပြားခြားနားတာတွေ့ရလဲဗျ
ဟုတ်ကဲ့ဆရာဥမာခုနနည်းနည်းစပြီးတော့ပြောခဲ့သလိုပါပဲဆရာဥမာကျွန်တော်တို့ UK မှာဆိုရင်ကျွန်တော်တို့ဒီထိရောက်တဲ့မူဝါဒဆမှတ်ရေးဖြစ်ဖို့ဆိုရင်အထူးသဖြင့်ခုနကျွန်တော်ကပြောနေတဲ့အထက်မှာပြည်သူလူထုပါဝင်မှုကိုစောင့်ပေးပြီးကြောင်းနေအဲ့ကပဲဆက်ပြီးပြောကြတာပါဆရာပြည်သူလူထုပါဝင်မှုရှိအောင်ဆိုတော့ကျွန်တော်တို့ဒီဥပဒေချမှတ်ထားတာရှိတယ်ပေါ့နော်ကျွန်တော်ဒီ policy တစ်ခုချမှတ်တော့မယ်ဆိုရင်ပြည်သူလူထုနဲ့ပြည်သူလူထုကိုဒီ consultation လုပ်ရတဲ့ process မှာမဖြစ်မနေပါဝင်ခွင့်ပြည်သ ရောင်ဥပဒေထားမထားတာမျိုးဖွံ့ဖြိုးပြီးနိုင်ငံတွေမှာ UK လိုမျိုးမှာပေါ့ဒါမှမဟုတ်ရင်ဥပဒေတစ်ခုကိုစာချမှတ်တော့မယ်ဆိုရင်သူက consultation period ပေါ့နော်ဒီကာလအတွင်းမှာပြည်သူလူထုအနေနဲ့သူက complaint တင်လို့ရတယ်ဒီဥပဒေနဲ့ပတ်သက်ပြီးတော့နော်အဲ့လိုကာလမျိုးတွေသတ်မှတ်ထားအောင်ထားမှတ်ရမယ်ဆိုပြီးတော့ကျွန်တော်ဒီဖွံ့ဖြိုးပြီးနိုင်ငံတွေမှာချမှတ်ထားလိုက်ပြီပေါ့နော်ဥပမာဖွံ့ဖြိုးတဲ့နိုင်ငံတွေမှာကြတော့သူကသူရအိန္ဒိယလိုနိုင်ငံမျိုးမှာကြတော့တချို့စိတ်ချိန်မှာဆိုရင်သူကအောက်ခြေမှာရှိတဲ့ခုနဝန်ထမ်းတွေအစားသူတို့ကဒီလူမှုအခြေခံနဲ့တခြားဖွဲ့စည်းကျွန်တော် CSO တွေခေါ်တာပေါ့နော် Civil Society Organization တွေကိုပါဝင်ခွင့်ရပြီးတော့သူတို့နဲ့ဆွေးနွေးတိုင်ပင်ပြီးတော့အာဒီကျွန်တော်တို့ဒီစီမံကိန်းတွေကိုဘယ်လိုအကောင့်ထည့်ပေါ်ကြမယ်ကလေးတွေကိုဘယ်လိုပညာသင်ကြမယ်အာတက်မကြီးဝန်ဆောင်မှုတွေကိုဘယ်လိုပေးကြမယ်ဆိုပြီးတော့ကျွန်တော်တို့ခုနဥပဒေမချမှတ်ထားတာတောင်မှဒီလူမှုကိုတိုင်ပင်နဲ့ဓလိထုံနှန်းစင်တာနဲ့တွားကြတဲ့အဖွဲ့တွေလည်းရှိပါတယ်ဆရာဥမာဒီရလိုခံနေမှာပေါ့
ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းလေးပါအထူးသဖြင့်အောက်ချုပ်မှုပြုပြင်ပြောင်းလဲရေးတွေကိုလုပ်ကြတဲ့အခါမှာပေါ့နော်အရင်တုန်းကတော့အဲ new public management ဆိုပြီးတော့ခေါ်တဲ့အများပြည်သူဆိုင်ရာစီမံခန့်ခွဲမှု tip ဆိုတဲ့အယူအဆနဲ့ပြောင်းလဲလာကြတာရှိတယ်။ပမာအဖြစ်ဆိုရင်ပုဂ္ဂလိကကဏ္ဍမှာစီမံခန့်ခွဲသလိုနော်ဒီအစိုးရလုပ်ငန်းတွေမှာလည်းပုဂ္ဂလိကဆန်ဆန်စီမံခန့်ခွဲရေးကိုသွားမယ်ဆိုတဲ့ဟာတွေရှိတယ်။နောက်ပိုင်းမှာကျတော့အဲ citizen engagement ဆိုတဲ့နိုင်ငံသားတွေပါဝင်တဲ့နော်ပြုပြင်ပြောင်းလဲရေးတွေလုပ်လာကြတာရှိတယ်။အဲ့တော့ကဘာကြီးကဘလို့လမ်းကြောင်းမျိုးပေါ်ပါအုတ်ချုပ်ရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးသွားနေတာကိုတွေ့ရတယ
်။ဟုတ်ဆရာပြောတာမှန်တယ်ဆရာခုနကဒီလက်ရှိအွေကပေါ့နော်ကျွန်တော်နားလဲတလောက်ကတော့ခုနကဆရာပြောခဲ့သလိုပဲအရင်တုန်းကကြတော့သူကဒီ1990ပိုင်းတွေမှာဒီပုဂ္ဂလိကဆန်နဲ့အုတ်ချုပ်ရေးပုံစံမျိုးနဲ့သွားကြရအောင်ဆိုပြီးတော့လှုပ်ကြလာရရှိတယ်ပေါ့နော်အတိုင်းအတာတစ်ခုတစ်ခုမအောင်မြင်တာရှိမအောင်မြင်တဲ့အခါအဲ့လားလဲဘာလို့လဲဆိုတော့အခုကျွန်တော်နေတဲ့ကဘာကရှိနေတဲ့ပြဿနာတွေကအဖွဲ့အစည်းတစ်ခုတည်းကဖြစ်ရှင်းလို့မရတဲ့ပြဿနာတွေအများကြီးရှိလာတာလေပါတာပေါ့နော်ဆရာ။အဲပြီးတော့ရှုပ်ထွေးတဲ့ပြဿနာတွေပါလာတာဒီအဲ့ကျတော့အရွေးအနေနဲ့ကတော့ဖြစ်နိုင်တာပို့ပြီးတော့ပူးပေါင်းပါဝင်ပြီးတော့တောင်းရကြတာပေါ့အဖွဲ့အစည်းအစိုးရအထက်မှာပဲဖြစ်ဖြစ်အစိုးရအဖွဲ့အစည်းနှစ်ခုပေါင်းပြီးတော့ပြဿနာဖြေရှင်းတဲ့ဟာမျိုးတွေဒါမှမဟုတ်ရင်ဒီအစိုးရအဖွဲ့အစည်းတွေနဲ့ကျွန်တော်ပုဂ္ဂလိကဒီစီးပွားရေးအဖွဲ့အစည်းတွေပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူလူထုတွေထက်ကခုနပြောခဲ့တဲ့ Civil Society Organization တွေနဲ့ဖြစ်ဖြစ်ဖြစ်ဖြစ်ဒီပူးပေါင်းပြီးတော့ဘာပြဿနာတစ်ခုကိုဖြေရှင်းကြတာပဲဖြစ်ဖြစ်ပေါ့နော်အရွေးကတော့အဲ့ဒီဘက်ကိုသွားနေတာဖြစ်နေ။ဒါခုနပြောတဲ့ကောဒီပူပေါင်းပြီးတော့အုတ်ထုတ်တဲ့အရွေးဘက်ကိုသွားနေတယ်လို့မြင်ပါတယ်။ဟုတ်ပြီပူပေါင်းပေါ့နော်။ဒီလိုနဲ့ပါအပေါင်းပူပေါင်းပြီးတော့ပြဿနာဖြေရှင်းကြတဲ့အရွေးကိုသွားနေတယ်လို့မြင်ပါတယ
်။ပုံပြောမှုနောက်ကျတဲ့နိုင်ငံတွေမှာရောအဲ့ဒီအရွေးအတိုင်းစပြီးလိုက်နေကြတာတွေကိုတွေ့ရလားခင်ဗျ။
ဆရာတွေ့ရတယ်ဆရာ။ဥမာခုနကျွန်တော်ပြောခဲ့လို့ပဲကျွန်တော်ပထမအတော်ပိုင်းကအိန္ဒိယကိုဥပမာပြီးတော့ဥမာအိန္ဒိယကျွန်တော်တို့ဒီဟိမာလယ်ပရတ်ဆရာဆရာပရတ်ကကြတော့သူကကျွန်တော်ဟိမာလယ်ရီဂျင်ပေါ့နော်ဆရာမရှိတဲ့ဒီသူတို့ state တစ်ခုမှာဆိုရင်အဲ့လိုပဲဆရာဒီပညာသူတို့အောက်ဆီမှာရှိတဲ့ပညာရေးဝန်ဆောင်မှုပေးတဲ့အစိုးရဌာနတွေဆိုရင်သူကအဓိကသူတို့ဒီအမျိုးသမီးတွေအဓိကပါဝင်တဲ့အဖွဲ့အစည်းတွေဖွဲ့ထားတဲ့အောက်ဆီအဖွဲ့အစည်းတွေကိုသူတို့ကတိုင်ပင်တာတွေဟိုကလေးတွေဘယ်လိုပညာသင်ကြမလဲပေါ့နော်တောင်းတွေကိုဘယ်နေရာမှာစောက်တင်လဲပေါ့တောင်းအထင်တွေကိုဘယ်လိုနေရာမှာကြာရှမ်းတင်လဲပေါ့နော်အဲ့ဒီလိုတိုင်ပင်ပြီးတော့ဆွေးနွေးပြီးတော့မှတဆင့်ဒီခုနကြောင်းနေတိဆောက်တာတွေတင်းညွန့်ညွန့်နဲ့ပြဆန်းတာတွေပြဆန်းမတွေခန့်အပ်တာတွေကိုလောက်ကြတာဖြစ်ပြဟုတ်ကဲ့ပ
ါဟုတ်ကဲ့ကျေးဇူးပါရယ်ကိုအောင်ဟေ
းဟုတ်ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့အခုပြောဆွေးနွေးသွားတာကတော့ Oxford Tech လို့မှမူဝါဒရေးရပါတယ်ပါတကူပွဲကြောင်းသားကိုအောင်ဟေးဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
ဥတမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ Frontier မြန်မာသတင်းဌာန Editor Danny Fancher American နိုင်ငံကိုပြန်ရောက်သွားတာ Nippon Foundation ဥက္ကဋ္ဌ Mr. Sasakawa ရခိုင်ပြည်နယ်ကိုသွားရောက်ပြီးတော့အပြစ်ခတ်ရစဲရေးအခြေအနေသွားရောက်လေ့လာခဲ့တာနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးသံတမန်ဆွန်ကောရှန်မြန်မာနိုင်ငံရဲ့ခီးစဉ်အပါဝင်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ကစူးစီးတင်ပြထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုနိုင်ငံတကာနဲ့ဒေသရင်းတပ်သမားတွေလောက်တလောရောက်လာတဲ့ရလအဖြစ်ဖမ်းဆီးခံရသူတွေပြန်လွတ်သားမျိုးတွေရှိနေပါတယ်စစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တဲ့အမေရိကန်စာနယ်ဇင်းသမားဒန်နီဖန်စတာနိုဝင်ဘာ16ရက်နေ့ကပဲမီရှိဂန်ပြည်နယ်ကသူအိမ်ကိုပြန်ရောက်ပါတယ်Frontier မြန်မာသတင်းခန့် Editor Mr. Fenster ဟာမေလ24ရက်နေ့ကရန်ကုန်ကနေပြန်ထွက်ဖို့လေဆိပ်ရောက်တဲ့အချိန်စစ်ကောင်စီကဖမ်းဆီးပြီးတော့ပုံမှန်5ခုနဲ့တရားစွဲဆိုခဲ့တာပါသူ့ကိုထောင်နှံ7နှစ်ပြစ်ဒဏ်ချမှတ်လိုက်ပြီးတဲ့နောက်နိုဝင်ဘာ15ရက်နေ့မှာတော့ပြစ်ဒဏ်အားလုံးကနေလွှင့်ရင်ခွင့်ပေးပြီးတော့ပြန်လည်ပေးခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကလည်း Danny Fenster လွတ်မြောက်ခဲ့တဲ့အပေါ်ကြေညာချက်ထုတ်ပြန်ခဲ့ပါတယ် မြန်မာနိုင်ငံမှာမတရားဖမ်းဆီးခံရတဲ့ကြံ့အကျဉ်းချနေသူတွေပြန်လည်လွတ်မြောက်ရေးဆက်ပြီးတော့တိုက်တွန်းဆောင်ရွက်သွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုဝင်ဘာလ15ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်ဂျပန်မြန်မာချစ်ကြည်ရေးအသင်းဥက္ကဋ္ဌဟိုက်ဒိုဝါတာနာဘီမြန်မာနိုင်ငံအမျိုးသားပြန်လည်တင်မြင့်ရေးအထူးကိုယ်စားလှယ်နဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆဆာကာဝါနဲ့ရစ်ချစ်ဆန်ဆန်နာဥက္ကဋ္ဌဘီရစ်ချစ်ဆန်တို့ရဲ့မေတ္တာရက်ခံချက်အရာလူသားချင်းစာနာမှုကိုအလေးထားတဲ့အနေနဲ့ဒန်နီဖန်စတာကိုပြန်လို့ပေးခဲ့တာလို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်
ရခိုင်ပြည်နယ်တွင်းအေအေရခိုင်တပ်ဖွဲ့နှင့်မြန်မာစစ်တပ်ကြားအပြစ်ရရေးသဘောတူညီမှုရအောင်မနစ်ကကျောင်းဝင်ဆောင်ရွက်ပေးခဲ့တဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဂျပန်ထူးကိုယ်စားလှယ်မစ္စတာယိုဟီဆာဆာကာဝါကရခိုင်ပြည်နယ်ကိုတွားရောက်ပြီးအပြစ်ရအခြေအနေကိုလေ့လာခဲ့ပါတယ်။တက္ကသိုလ်ပြည်နယ်လူတော်ပြည်ကျောင်းကစစ်ပေးဒုက္ခသည်စခန်းတွေကိုမစ္စတာဆာဆာကာဝါတွားရောက်လေ့လာခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP နဲ့လည်းတီးခြားတွေ့ဆုံခဲ့ပါတယ်။ဒီလား၁၂ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့ငင်းကြိုင်းထူးကိုစလဲမစ္စတာဆာဆာကာဝါဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့နိုဝင်ဘာ၃ရက်နေ့ကတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရေးနဲ့ငင်းကြိုင်းလုပ်ငန်းစဉ်အကောင့်ထဲပေါ်မှုဂျပန်နိုင်ငံကပေးအပ်တဲ့အကူအညီတွေနဲ့နှစ်ဖက်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။မစ္စတာဆာဆာကာဝါဟာရန်ကုန်မြို့မှာ SNLD ရှမ်းတိုင်းရင်းသားပါတီနဲ့ပြည်သူ့ပါတီပါဝင်နိုင်ငံရေးပါတီခေါင်းဆောင်တွေ့ဆုံခဲ့တာပါ။နိုဝင်ဘာ၁၈ရက်နေ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံကာဝယ်ဆေးတပ်တန်းကိုပေးလှူသွားဖို့ကချင်ကရင်နဲ့ရခိုင်ဒေသကဒုက္ခသည်စခန်းတွေအပါအဝင်ပြန်လည်ထူထောင်ရေးတွေအတွက်လူသားချင်းစာနာမှုအကူအညီဖြင့်အမေရိကန်ဒေါ်လာ18တန်းကိုနီပွန်ဖောင်ဒေးရှင်းကလှူဒန်းပေးရသွားဖို့ရှိတယ်လို့လည်းကြေညာခဲ့ပါတယ
်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအခြေအနေပြန်လည်တည်ငြိမ်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေပြန်ဆနိုင်ဖို့ကြိုးပမ်းမှုတွေမှာတရုတ်နိုင်ငံကနိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်သွဲဆောင်ရွက်သွားမှာပါလို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကနိုဝင်ဘာ16ရက်နေ့ကပြောပါတယ်မြန်မာနိုင်ငံကိုလက်တလောရောက်ရှိခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမန်ဆွန်ကော်ရှန်ရက်ခီစဉ်အတွင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့မြန်မာအရေးအာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲဖို့မှုအခြေအနေတွေဆွေးနွေးခဲ့တဲ့ဆိုတော့သတင်းတွေနဲ့ပတ်သက်ပြီးသတင်းထောက်သူဦးရဲ့မေးမြန်းချက်ကိုပြောခွင့်ရဂျိုလီယန်ကအဲဒီလိုဖြေကြားခဲ့တာပါအဲ့ဒီခီးစဉ်အတွင်းဗိုလ်ချုပ်မှုကြီးမြင့်အောင်လိုင်းစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးဌာနဗိုလ်ချုပ်ကြီးရာပြည့်ရုံးနဲ့တွေ့ဆုံပြီးတော့အာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထည့်ဖော်မှုတွေမှာတရုတ်နိုင်ငံကလက်တွဲလှုပ်ဆောင်သွားမယ်အကြောင်းဆွေးနွေးခဲ့တယ်လို့ပြောခွင့်ရသူကပြောပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမန်မစ္စတာဆွန်ကော်ရှန်ဟာအောက်ကလာတော့ကလည်းမြန်မာပြည်ကိုတပတ်ကြာလာရောက်ခဲ့ပြီးတော့အဲ့ဒီအချိန်ကလည်းစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမြင့်အောင်လိုင်းနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုတွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှ905ခါခွေအမှုကိုလာမယ့်နိုဝင်ဘာ30ရက်နေ့မှာအပိသက်အမိန့်ချမှတ်တော်မှာပါဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအင်္ဂါနေ့တိုင်းစစ်ဆေးနေကြတဘာဝဘေးရန်နေရဆိုင်ရာအမှုနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုတွေကိုနေပြည်တော်အထူးတရားရုံးမှာအင်္ဂါနေ့ကကြားနာစစ်ဆေးမှုအပြီးတရားရုံးကအခုလိုဆုံးဖြတ်လိုက်တာပါစစ်အာဏာသိမ်းမှုပေါ်ကံကွက်ကြောင်းနဲ့အာဏာသိမ်းစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်ကြေညာချက်2ဆောင်နဲ့ဆက်ဆက်ပြီးသူတို့ကိုရာဇဝတ်ကြီးပုံမှ905ခါခွေးနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်ဒီတော့တွင်မဲမတမာမှုနဲ့မတရားကျူးလွန်တဲ့ဆိုတဲ့ဆွဲချက်နဲ့ဒေါက်ဆန်းစုကြည်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတခြားခေါင်းဆောင်တွေကိုစစ်ကောင်စီကနိုဝင်ဘာ15ရက်နေ့မှာထတ်တိုးတရားစွဲလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တချို့အပါအဝင်လူ16ဦးကိုတရားစွဲဆိုလိုက်တဲ့ကြောင်းစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာ15ရက်နေ့ကသတင်းထုတ်ပြန်ပါတယ
်။စစ်တပ်ကအာဏာသိမ်းပြီးတော့လပိုင်းအတွင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားအပြန်အလှန်ပစ်ခတ်မှုတွေအစိုးဆုံးပေါ်ပေါက်နေတဲ့ကြားပြည်နယ်ဖက်မှာတိုက်ပွဲတွေမဆဲသေးတဲ့အတွက်ထောင်နဲ့ချီတဲ့ပြည်သူတွေဆက်ပြီးတော့ဘေးလွတ်ရာပြေးနေရပါတယ်။အခုရက်ပိုင်းမှာပဲမိုးပြဲမြို့ပေါ်က PDF ကင်စကန်တစ်ခုကိုစစ်ကောင်စီကအင်အားအလုံးအရင်းနဲ့ဝင်စီးတာမှာတော့လက်နက်ကြီးတွေနဲ့ပစ်တာကြောင့်တမျိုးလုံးထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။အပြန်အလှန်ပစ်ခတ်မှုအတွေနှစ်ဖက်တိုက်ခိုက်တရားရတယ်လို့လည်းပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မိုးပြဲမြို့ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုတာမရှိပေမဲ့ကြားပြည်နယ်ဖဲခုံဖက်မှာတိုက်ပွဲဖြစ်တယ်လို့တော့အတည်ပြုပါတယ်။ခရီးယံဘာသာဝင်အများစုရှိရာချင်းပြည်နယ်ကြားပြည်နယ်အခုလိုတိုက်ပွဲတွေကြောင့်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆူတောင်းလာပါတယ် မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေသူ၃တန်းလောက်ရှိနေပြီးတော့အဲ့ဒီအထက်မှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအကူအညီလိုအပ်နေသူက၂တန်းပါဝင်တယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးမှူးရုံး OCHA ကနိုဝင်ဘာ၁၈ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ
်။တပတ်တွင်ထိတ်တန့်အရောက်မြန်မာသတင်းတွေကိုနန်းလောင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့တပတ်တွင်ထိတ်တန့်အရောက်နိုင်ငံတကာသတင်းတွေကိုလည်းအလှည့်ပေးကြပါတယ်။မိုက်တန်စင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
မေဂန်သမ္မတဂျိုးဘိုင်ဒန်ကသမ္မတတာဝန်ယူပြီးတော့ပထမဆုံးကြိမ်ဖြစ်တဲ့သမ္မတရှီကျင်းပင်နဲ့တယောက်ချင်းဆွေးနွေးခဲ့ပါတယ်။လူခွေစီဝါရေးပြိုင်ဆိုင်မှုတွေနဲ့ထိုင်ဝမ်ကျူးရေးစတဲ့ကိစ္စတွေကိုဖွဖွလေးလေးဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။မေဂန်ရဲ့အကျိုးစီးပွားတွေစံတန်မှုတွေနဲ့21ရာစုခေတ်မှာပွင့်လင်းလွတ်လပ်ပြီးတော့မျှတတဲ့နိုင်ငံတကာစနစ်တရဲ့အတွက်စီးမြင့်စည်းကမ်းတွေပေါ်ပေါက်ရေးမဟာမိတ်တွေမိတ်ဖက်တွေနဲ့အတူဆက်ပြီးတော့ရည်တည်သွားမှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကအလေးထားပြောခဲ့ပါတယ်။တရုတ်နိုင်ငံတပြည်တော်စနစ်ကိုအမေရိကန်ကအားပေးပြီးတော့ထိုင်ဝမ်ကျွတ်လွတ်လပ်ရေးကိုစန့်ကျင်တဲ့အကြောင်းတချိန်တည်းမှာပဲလက်ရှိချင်းတွေကိုပြောင်းလဲဖို့ဒေတာတွေမှာငြိမ်းချမ်းရေးနဲ့ကြီးငြိမ်မှုတွေကိုထိခိုက်စေမဲ့တစ်ဖက်သက်အတင်းကျပ်ဆောင်ရွက်မှုမျိုးတွေကိုအပြင်းထန်စန့်ကျင်တဲ့အကြောင်းအင်ပြောထုတ်ပြန်ကြမှာပေါ်ပြထားပါတယ်။ခေါင်းဆောင်နှစ်ယောက်ဆွေးနွေးမှုဟာကြိုတင်ခန့်မှန်းထားရတဲ့ဆိုင်ရင်အချိန်ပိုကြာခဲ့ပြီးတော့၃နိုင်ခွဲကြာနှစ်ချိန်ခွဲပြီးတော့ဆွေးနွေးခဲ့ရတဲ့အကြောင်းအမေရိကန်ဆိုရအစီအမံရရှိချက်ကပြောပါတယ်။အာဖဂန်ဘဟုဘဏ်ကပိုင်ဆိုင်တဲ့ဒေါ်လာ6ဘီလီယံကျော်ကိုအမေရိကန်ကထိန်းချုပ်ထားပြီးတော့ဘန်ဒါရဲ့အရာပိတ်ဆို့တံခတ်ထားရတွေကိုရုပ်သိမ်းမပေးလို့ရှိရင်အာဖဂန်ဒုက္ခသည်တွေအလုံးကြီးနဲ့ထွက်ပြေးနိုင်တဲ့အနေရှိတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးကအမေရိကန်ကွန်ဂရက်လွှတ်တော်ကိုအိတ်ဖွင့်ပေးစာတစ်စောင်ရေးသားတတိပေးခဲ့ပါသည်။ပိတ်ဆို့မှုတွေဟာကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေမှာသာမကအခက်အခဲကြုံနေရတဲ့တန်းနဲ့ချီတဲ့အာဖဂန်တွေအတွက်စာနာမှုအကူအညီပေးရရေးကိစ္စတွေမှာပါထိခိုက်နစ်နာနေရတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးအမာခန်မူတာကီရဲ့ရုံးကစာကိုဖော်ပြထားတာပါလက်ရှိချိန်ဒီအတိုင်းဆက်သွားမယ်ဆိုရင်အာဖဂန်အစိုးရနဲ့ပြည်သူလူထုအခက်အခဲကြုံရပြီးတော့ဒေတာတွေနဲ့နိုင်ငံတကာမှာပါအလုံးကြီးနဲ့ရွှေပြောင်းချေကြသူတွေပေါ်ပေါက်လာနိုင်တယ်ဆိုပြောသတိပေးထားပါတယ်ဆူဒန်မှာဆရာနာသိမ်းထားတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေအရှိန်မြင့်လှုံ့ဆော်မှုတက်ကြွလှုံ့ရှားသူတွေကအခုရက်ပိုင်းတွေအတွင်းမှာစော်ဩခဲ့ကြပါတယ်ဆန္ဒပြလူအုပ်ကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်လူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကမြေယူပုံးတွေကြီးစံအစ်စ်တွေနဲ့တနက်ပြစ်ဖောက်ပြီးတော့လူစုခွဲခဲ့ရာကြောင့်အနည်းဆုံးလူ15ယောက်သေဆုံးရတဲ့အကြောင်းဆရာဝန်တွေကပြောပါတယ်မိုဘိုင်းဖုန်းဆက်သွယ်ရေးတွေလည်းပြတ်တောက်ခဲ့တယ်ဆိုပြီးတော့မြင်မြင်တွေကပြောတာပါနိုင်ငံတွင်းအင်တာနက်ဝန်ဆောင်မှုတွေကိုပြန်မရမချင်းဆူဒန်ရဲ့ဆက်သွယ်ကုမ္ပဏီကြီး3ခုရဲ့အကြီးအကဲတွေကိုထိမ့်သိမ်းထားဆူဒန်တရားရုံးကအမိန့်ထုတ်ထားပါတယ်ဆူဒန်ရဲတွေကတော့ရဲဝန်ထမ်း89ယောက်ဒဏ်ရာရခဲ့တယ်လို့ဆိုပြီးတော့ရဲသားတယောက်တေဆုံးရဲသားအယောက်30မျက်ရည်ယုံမှွန်နဲ့ဖြစ်စဉ်တွေရှိတဲ့အကြောင်းမှတ်သားရတယ်လို့ပြောပါတယ်မြို့တော်ခါတူမ်တဝိုင်းတပ်ဖွဲ့ဝင်အများအပြားဖြန့်ချထားပြီးတော့လမ်းတွေတံတားတွေလည်းပိတ်ထားခဲ့ပါတယ်ရဲသားတွေမပါဘဲနဲ့စစ်အုပ်ချုပ်ရေးကောင်စီကိုဖွဲ့ပြီးတော့နှင်းအကြာမှာအခုလိုကြီးကျယ်ဆန္ဒပြကြတာပါအော်တိုဝါလာ25ရက်နေ့အာနာသိမ့်မှုအပေါ်မှာနိုင်ငံတကာကပြစ်တင်ရှုံချနေတာပါနိုင်ငံပေါင်း95နိုင်ငံအတွက် Pfizer ရဲ့စမ်းသပ်ဆဲ COVID-19 ဆေးပြားတွေထုတ်လုပ်နိုင်ရေးသဘောတူစာချုပ်ကိုကုလသမဂ္ဂထောက်ခံထားတဲ့အများပြည်သူကျန်းမာရေးဆိုင်ရာအဖွဲ့နဲ့ Pfizer တို့ဒီသတင်းပတ်စောပိုင်းမှာလက်မှတ်ရေးထိုးလိုက်ပါတယ်။ကမ္ဘာလူဦးရေ53ရာခိုင်နှုန်းလောက်ရှိတဲ့ဝင်ငွေနည်းနဲ့ဝင်ငွေအလယ်လတ်နိုင်ငံတွေအတွက်ဆေးပြားတွေထုတ်လုပ်နိုင်ရေးကုလသမဂ္ဂကကြိုးထောက်နောက်ခံပြု Geneva အခြေစိုက် Medicines Patent Pool အဖွဲ့နဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ဆေးဝါးကုမ္ပဏီ Pfizer ကနိုဝင်ဘာလ16ရက်နေ့မှာပြောပါတယ်။ Coronavirus ကူးစက်ခံရမှုသိပ်ပြီးတော့မပြင်းထန်တွေနဲ့ပြင်းထန်မှုအလေလက်အဆင့်ရှိတဲ့သူတွေအတွက်စီးရုံတဲရတဲ့အခြေအနေနဲ့တည်ဆုံးမှုကိုအခုဆေးပြားတွေက90ရာခိုင်နှုန်းလောက်ရှော့ချပေးနိုင်တယ်ဆိုပြီးတော့လေ Pfizer ကပြောတာပါ Pfizer ရဲ့ COVID ဆေးပြားကိုအမြန်ဆုံးသုံးနိုင်ဖို့အတွက်အမေရိကန်အစားတောင်းတဲ့ဆေးဝါးကုကေဌာန FDA နဲ့တခြားစီးမြင်ထိန်သိမ်းရေးအဖွဲ့တွေကအတည်ပြုပြီးဆောင်ရွက်မယ့်အကြောင်း Pfizer ကပြောပါတယ်ဒီတောက်ဆေးဒေါ်လာ5ဘီလီယံပို့သမ္မတဂျိုးဘိုင်ဒန်အစိုးရကဝယ်ဖို့စီစဉ်နေတယ်ဆိုပြောလေအမေရိကန်သတင်းတွေမှာဖော်ပြထားတာပါပြည်ထောင်စုပြီးခဲ့တဲ့တဲ့ဘတ်တင်းတွေနေတော့ကအငားရည်တစင်မီးလောင်ပေါက်ွဲပြီးတဲ့နောက်ပြည်ထောင်နိုင်ငံရဲ့တိုက်ခိုက်ခံရနိုင်ခြေသတိပေးချက်ကိုအမြင့်ဆုံးခြေနေမှာထားလိုက်ပါတယ်။ဒီအငားရည်ပေါက်ွဲမှုကိုအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်သတ်မှတ်ပါတယ်။အငားရည်မှာစီးနေလိုက်ပါလာတဲ့ခီးသည်ကပေါက်ွဲပစ္စည်းကိုကားထဲမှာတဲလာပုံရပြီးတော့စေးရုံကိုလိုက်ပို့ပေးဖို့အငားရည်မောင်းကိုပြောပါတယ်။ဘာလို့စေးရုံကိုမောင်းပို့ခိုင်းရတာလဲဆိုတာကိုတော့မသိဘူးဆိုပြီးတော့ပြည်ထောင်ရဲကဆိုတာပါ။အငားရည်မောင်းကတော့ကားထဲကနေထွက်ပြေးသွားပြီးတော့ခီးသည်ကိုကားထဲမှာပိတ်ထားခဲ့ချိန်မှာစေးရုံရှိမှာရုတ်တရက်ပေါက်ကွဲမှုဖြစ်ခဲ့တယ်လို့ရဲကပြောပါတယ်။ရင်မောင်းကတော့ဒဏ်ရာရခဲ့လို့စေးရုံတက်ပြီးတော့ကုသခဲ့ရပါတယ်။အငားရင်မောင်းရဲ့လုပ်ရဟာသူရဲကောင်းဆန်နဲ့ဆိုပြီးတော့လဲလီဗာပူးမြို့တော်ဝန်အန်ဒါဆန်ကချီးကျူးပြောဆိုခဲ့ပါတယ်။ဒီပေါက်ကွဲမှုနဲ့ဆက်ဆက်သူအသက်20ဝန်းကျင်အမျိုးသား၄ယောက်ကိုတင်းနှင်းတွေနဲ့တင်းလာရဲတွေမှာဖမ်းထားခဲ့ပြီးတော့သူတို့ရဲ့နေအိမ်တွေကိုရှာတာမှာအရေးပါတဲ့ပစ္စည်းတွေကိုရှာတွေ့တဲ့အကြောင်းအကြမ်းဖက်မှုတံပြင်းရေးအထူးရဲကပြောပါတယ်ရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်အီတန်စင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะယူရီကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်သောရရှင်နေနေကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်စာရေးသားဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က12023218555လေးဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဘူဟိုထောင်လိုင်းအေဂျင်စီ CIA ဒုတိယအကြီးအကဲနဲ့ထိုင်းဝန်ကြီးချုပ်တို့တောင်ကြာနေကဘန်ကောက်မြို့အစိုးရအိမ်တော်မှာတွေ့ဆုံချိန်တွင်ဆွေးနွေးကြတဲ့ကိစ္စရပ်တွေထဲမှာမြမလူညိုရေးအခြေအနေနဲ့ထိုင်းနိုင်ငံကလူသားစာနာမှုအကူအညီပေးနေတဲ့အခြေအနေတွေကိုပါထည့်သွင်းဆွေးနွေးခဲ့ကြတယ်လို့ထိုင်းအစိုးရအဖွဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးဘန်ကောက်ပို့သတင်းစာကရေးထားပါတယ်။ဝန်ကြီးချုပ်ပရယုတ်ချန်လိုချာနဲ့ CIA ဒုတိယညွှန်ကြားရေးမှူးဒေးဗစ်ကိုဟင်တို့ဟာဂျိုးရင်ကြင်ကြာမထားပဲတောင်ကြာနေမနဲ့9နာရီခွဲလောက်ကထိုင်းအစိုးရအိမ်တော်မှာ45မိနစ်လောက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သတင်းရှင်းပြတစ်ခုကိုကိုးကားပြီးဘန်ကောက်ပို့ကရေးပါတယ်။အဲဒီတွေ့ဆုံပွဲကိုသတင်းမီဒီယာတွေတက်ရောက်သတင်းယူခွင့်ပိတ်ပင်ခဲ့ပါတယ်။အသက်16နှစ်နဲ့အထက်အရွယ်ရောက်ပြီးသူတွေကိုကိုဗစ် -19 အဖြစ်ကာကွယ်ဆေးထိုးဖို့အမေရိကန်ရောဂါကာကွယ်ရေးနှင့်ထိန်းချုပ်ရေးဌာန CDC အကြံပေးဘုတ်အဖွဲ့ကတောက်ကြာနေမှာတညညတည်းအဆုံးဖြတ်ပေးလိုက်ကြပါတယ်။အသက်50အထက်လူအလုံးကိုလည်းအဖြစ်ကာကွယ်ဆေးထိုးကြဖို့ CDC ကတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံမှာအရွယ်ရောက်ပြီးသူအလုံး Pfizer နဲ့ Moderna ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးအရေးပေါ်သုံးခွင့်ပြုတယ်လို့အမေရိကန်အစားအစာနဲ့စီးပွားဌာန FDA ကထုတ်ပြန်ခဲ့ပြီးတဲ့နောက် CDC ကလည်းအခုလိုထုတ်ပြန်တာပါ Moderna နဲ့ Pfizer BioNTech အားဖြင့်ကာကွယ်ဆေးတွေကိုလူတချို့ကိုပဲခွင့်ပြုထားခဲ့တာဖြစ်ပေမဲ့အခုတော့ဒုတိယကြိမ်ကာကွယ်ဆေးထိုးပြီး6လပြည့်သူတိုင်းအားဖြင့်ကာကွယ်ဆေးထိုးခွင့်ရပြီဖြစ်ပါတယ်ဥရောပတိုင်းမှာ COVID-19 ရောဂါပြန့်နှံ့မှုထိန်းချုပ်ဖို့နှစ်နှစ်နီးပါးကြာအကန့်အသတ်တွေချမှတ်ခဲ့တဲ့ဂျာမန်ပဲယောဂကူးစက်မှုတကြောပြန်မြင့်တက်နေပါဗျ။ဂျာမန်ရေးဆိုင်ရာအချက်တွေကပိုးပြီးတော့ဆိုးလာနေတယ်လို့အခုဆိုရင်ကာကွယ်ဆေးထိုးထားသူနဲ့ထိုးမထားသူတွေအကြားအခြေတင်ဖြစ်ကြတာလည်းပိုများလာနေပါဗျ။ဂျာမန်ရေးဆောင်ရှောက်မှုစနစ်တွေမှာမနိုင်မနှင်းဖြစ်လာတဲ့အဆိုးရွားတွေကကာကွယ်ဆေးထိုးမထားသူတွေအပေါ်ကန့်သတ်ချက်တွေချမှတ်နေပြီးအဲဒီလိုလှုပ်တာကနေကာကွယ်ဆေးထိုးနှုန်းတက်လာမယ်လို့မျှော်လင့်နေကြတာပါ။ဩစတြေးလျနိုင်ငံကတော့တောက်ကြနေမှာနောက်ထပ်တဆင့်တိုးပြီးဖေဖော်ဝါရီတရနေ့နောက်ဆုံးထားပြီးမဖြစ်မနေကာကွယ်ဆေးထိုးရမယ်လို့ကြေညာထားပါတယ်။အဲဒီလိုကန့်သတ်ချက်တွေအပေါ်လူမှုလူလက်ခွင့်ဆိုင်ရာလှုပ်ရှားသူတွေကအမြဲတောသားထွက်ကြပြီးနိုင်ငံတွေဟာတတိပုဂ္ဂလအခွင့်အရေးတွေကိုကန့်သတ်နေတယ်လို့ပြည်တင်ဝေဖန်ကြပါတယ်။နာမည်ကျော်တယောက်တင်းနစ်မဲ့ဖန်းရှိုးရေပျောက်ဆုံးနေတာနဲ့ပတ်သက်ပြီးကမ္ဘာနာမည်ကြီးတင်းနစ်အားကစားသမားတို့နဲ့အတူဒီနေ့အဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တွေကအဖြေရဖို့ဖိအားပေးတောင်းဆိုနေကြပါတယ်။တရုတ်ဒုသမရာဟောင်းကျန်းကောင်းလီဟာလွန်ခဲ့တဲ့3နှစ်ကအတင်းအဓမ္မနှီးသုံးပြီးသူ့ကိုလိန်ဆက်ဆံခဲ့တယ်လို့နိုမာလာနီယာနေ့မှာဖန်ရှုရီကဆိုရှယ်မီဒီယာပေါ်မှာရေးခဲ့ပြီးတဲ့နောက်သူဟာလူမြင်ကွင်းကနေဒီကနေ့အချိန်ထိပျောက်သွားတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကလိန်မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Holly Cape Hardo ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိ line diameter 19 25 30 နဲ့ line diameter 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ဒေါ်လာရှင်တွေအားလုံး ေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရပါတယ်ပါ
This program has come to you from the Voice of America, Washington.